Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည်နှစ်စက်တင်ဘာလ9ရက်ဗုဒ္ဓဟူးညပဲ VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ American ပြည်တော်စုမှာ COVID-19 ရေပေါ်အခြေအနေကြောက်ရွံ့နေတာကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေမှတ်မှသတင်းအောင်လို့ပြောပြပါမယ် Belarus အတိုက်ခံခေါင်းဆောင် Maria Kolesnikova ကိုအတင်းကျပ်မောင်းထုတ်ဖို့ဘယ်လာရုစ်အစိုးရကကြိုးစားခဲ့တဲ့အပေါ်အထူးပဲစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောပါတယ်ဘယ်လာရုစ်မှာမကြာသေးခင်ကဖြစ်တဲ့ခေတ္တတွေကိုတုံ့ပြန်တဲ့အနေနဲ့တန်ခတ်ရည်ရွယ်မှုချမှတ်ဖို့အမေရိကန်နဲ့တခြားနိုင်ငံတွေစဉ်းစားနေကြတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်ဘယ်လာရုစ်အာဏာပိုင်တွေရဲ့မျှတမှုမရှိတဲ့အင်အားသုံးနေနေမှုနဲ့ရင်ဆိုင်ပြီးသူတို့ကောင်းဆောင်တွေကိုလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေနဲ့ရွေးချယ်နိုင်ခွင့်ကိုငြိမ်းချမ်းစွာထုတ်ဖော်တောင်းဆိုကြတဲ့မစ်ကိုလက်စနီကိုဗာနဲ့ဘယ်လာရုစ်လူထုရဲ့ရဲစွမ်းသက်တည်းကိုကျွန်တော်တို့ချီးကျူးပါတယ်။ဘယ်လာရုစ်အာဏာပိုင်တွေဟာစက်တင်ဘာလ6ရက်နေ့မှာငြိမ်းချမ်းစွာချီတက်သူတွေကိုနေကင်းကြောင်တောင်မှာအပြင်းထန်ရိုက်နှက်ဖြိုခွဲတဲ့အပြင်ရာပေါင်းများစွာကိုဖမ်းဆီးခဲ့ပါတယ်။ဒါအပြင်အတင်းကျပ်ဖမ်းဆီးခေါ်ဆောင်တာတွေပိုများလာတယ်ဆိုတဲ့သတင်းတွေလည်းရနေပါတယ်လို့ဝန်ကြီးပွန်ပေယိုကထုတ်ပြန်ကြတဲ့ခုမှာပြောထားပါတယ်။မစ်ကိုလက်စနီကိုဗာကိုအတိုက်ခံလှုပ်ရှားမှုတခြားအဖွဲ့ဝင်တို့ဖြစ်တဲ့အန်တွန်ရော့ဒနန်ကော့ဖ်၊အိုင်ဗန်ခရက်ဆော့ဖ်တို့နဲ့အတူတနင်္လာနေ့ကဖမ်းဆီးခဲ့တာပါ။အင်္ဂါနေ့မှာတော့သူတို့၃ယောက်ကိုဘယ်လာရုစ်နဲ့ယူကရိန်းနယ်စပ်ကိုခေါ်သွားပါတယ်။အဲဒီမှာမစ်ကိုလက်စနီကိုဗာကသူ့ရဲ့နိုင်ငံကူးဆောက်အုပ်ကိုစုပ်ဖြတ်ပစ်လိုက်ပြီးသူ့ကိုတော့ဘယ်လာရုစ်ဘက်ခြမ်းမှာပဲဆက်ဖမ်းထားပါတယ်။ရော့နန်ကော့ဖ်နဲ့ခရက်ဆော့ဖ်တို့ကတော့ယူကရိန်းနိုင်ငံဘက်ကိုကူးသွားခဲ့ကြပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကပ်ဘေးကြောက်ရွံ့နေတဲ့ကြားမှာပဲအင်္ဂါနေ့ညနေကမြောက်ကာရိုလိုင်းနားပြည်နယ်မှာလုပ်တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းဝေးကိုလူထောင်ပေါင်းများစွာတက်ရောက်ခဲ့ပါတယ်။လူပေါင်း1000ကျော်လာတက်တယ်လို့သမ္မတထရမ့်ကဆိုပေမဲ့အဲဒီကိုရောက်ခဲ့တဲ့သတင်းတော်တွေကတော့ဒီအခြေအတွက်ဟာချက်ကားထားတာလို့ပြောကြပါတယ်။ပွဲကိုလာတက်ကြတဲ့ထိုင်းနေသူတွေမှတ်တရနေသူတွေကြားမှာလူချင်းခွဲပြီးထိုင်နာရပ်တန့်မျိုးမရှိခဲ့လာဘူးလို့သတင်းတော်တွေကပြောပါတယ်။တရားသူအများအပြားနှာခေါင်းစည်းတွေတတ်မှတ်ထားကြတယ်လို့နှာခေါင်းစည်းပါသူတို့ကလည်းတည်တည်ချာချာဝတ်ထားတာမျိုးမဟုတ်ဘဲနှာခေါင်းအောက်မှာရှော့ချထားကြပါတယ်။မြောက်ကာရိုလိုင်းနားပြည်နယ်မှာထုတ်ပြန်ထားတဲ့အဆောက်အဦပြင်ပမှာလူ90ထိပိုပြီးမစုဝေးရဘူးဆိုတာနဲ့လူချင်းခွာနေရမယ်၊မျက်နှာအကာအကွယ်နဲ့နှာခေါင်းစည်းတွေဝေးရမယ်ဆိုတဲ့ကန့်သတ်ချက်တွေကိုမဲဆွယ်ပွဲလာတက်သူတွေတိတိတတ်တာချိုးဖောက်ခဲ့ကြတာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ဟီမွန်ဒါနယ်ဇက်ဒေသမှာနှစ်ဖက်တပ်ဖွဲ့တွေကြားအခြေအနေတင်းမာနေတာ9လကြာလာချိန်မှာပဲသတိပေးပစ်ခတ်တာတွေလုပ်ခဲ့တယ်ဆိုပြီးတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြပါတယ်။အိန္ဒိယကြီးရဲ့ရထုတ်ပညာတစ်ခုမှာသူတို့ဘက်ကသတိပေးပစ်ခတ်တယ်ဆိုတာကိုညင်ထားပြီးတင်မာမှုပိုကြီးလာအောင်တရုတ်စစ်ဘက်ကသာရန်စတဲ့လုပ်ရက်တွေလုပ်ခဲ့တာလို့ဆွဆွဲထားပါတယ်။တရုတ်နိုင်ငံသားရဲ့ဌာနကတော့အိန္ဒိယရဲ့လုပ်ရက်အပေါ်စိုးရွားတဲ့စီးရဲရန်စမှုဖြစ်သတ်မှတ်တယ်လို့ဆိုပါတယ်။နိုင်ငံမှုအငင်းပွားနေတဲ့နယ်စပ်တစ်လျှောက်တင်မာမှုလျှော့ချရေးလှုံ့ဆော်သွားဖို့သဘောတူထားကြတယ်လို့တနိုင်ငံကာကွယ်ရေးဝန်ကြီးတွေပြောခဲ့ပြီးရပိုင်းအတွင်းမှာပဲထိတိုက်အခြေအနေကြုံလာလဲဖြစ်ပါတယ်။နယ်စပ်ကိုအရင်ကြော်ဝင်တာကအိန္ဒိယတပ်ဖွဲ့တွေဖြစ်တယ်လို့စပစ်တာလဲသူတို့ပဲလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဂျော်လီဂျန်ကအင်္ဂါနေ့မှာပြောပါတယ်။တရုတ်နယ်မြေရဲ့ကြုံငဲ့တာမရှိတဲ့အပြင်ပြစ်ခတ်တာအပါအဝင်တခြားအင်အားသို့လုံရက်ခုခုပါသူတို့မလုခဲ့ဘူးလို့အိန္ဒိယကြီးချက်ကညင်းဆိုပါတယ်။နိုင်ငံတကာဆက်ဆံရေးမှာလှုံ့ဆော်မှုနည်းလမ်းတွေအပြင်းထန်အသွင်ပြောင်းလာတာကိုတွေ့လာနေရပြီလို့ဗီယက်နမ်ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်သူဖန်ဘင်းမင်းကပြောပါတယ်
။ Chúng ta đang chứng kiến sự chuyển dịch mạnh mẽ trong cách thức vận hành của hệ thống quan hệ quốc tế.
နိုင်ငံတကာဥပဒေနဲ့နိုင်ငံစုံပေါင်းအဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍဟာအကြီးအကျယ်ချင်းချောက်ခံနေရပါတယ်။တစ်ဖက်မှာတော့အာဏာနိုင်ငံကြီးအတ္တအခြေခံတွက်ချက်မှုတွေနဲ့နိုင်ငံတွေရဲ့ပြုမှုလှုပ်ဆောင်မှုတွေမှာခိုင်းညီမှုမရှိတာတွေပိုတိုးလာနေပါတယ်။ကမ္ဘာလုံးဆိုင်ရာကုလူဆက်ဆံတာဒေသရင်းပေါင်းစည်းတာနဲ့စီးပွားရေးပိုင်းလမ်းဖွင့်ပေးတာတွေမှာလည်းအတိုင်းအတာတစ်ခုအထိဓာတ်ဆီတွေကြုံနေရပါတယ်။ဒါအပြင်2020ပြည့်နှစ်မှာ COVID-19 အရေးအပါအဝင်ရှုပ်ထွေးတဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေနဲ့လည်းကျွန်တော်တို့ရင်ဆိုင်နေကြရပါတယ်လို့ VNM2 ဝန်ကြီးချုပ်ကပြောပါတယ်။ကျေတော်အရှာနိုင်ငံများဖွဲ့အာဆီယံ၏အလှည့်ကျဥက္ကဋ္ဌဗီယက်နမ်နိုင်ငံကအင်ရှင်အဖြစ်ကမ္ဘာကထာပြုပြီးကျန်ဖောက်ဝင်နိုင်ငံတွေကတာဝန်ရှိသူတွေဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်တဲ့အာဆီယံနိုင်ငံသားရဲ့ဝန်ကြီးများ53ကြိမ်မြောက်အစည်းအဝေးဖွင့်ပွဲနေ့ဖြစ်တဲ့ဒီကနေ့မှာမစ္စတာဖန်ဘင်းမင်းကအဲ့လိုပြောသွားတာပါဒီအစည်းအဝေးနဲ့တဆင့်ထဲမှာပဲအာဆီယံထိပ်သီးအစည်းအဝေးအာဆီယံဖောက်ဝင်နိုင်ငံတွေနဲ့ရုရှား၊ဂျပန်၊ဩစတြေးလျ၊တောင်ကိုရီးယား၊အိန္ဒိယတို့တက်ရောက်မဲ့အစည်းအဝေးအဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံတက်ရောက်ပြီးလူညိုရင်းဆိုင်ရာကိစ္စရပ်တွေကိုအဓိကဆွေးနွေးမဲ့ASEAN ဒေသဆိုင်ရာ Forum ERF2 ကိုလည်းတစ်ဆက်တည်းကျင်းပသွားဖို့ရှိပါတယ်။ ဒီကနေ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးဖွင့်ပွဲကိုမြန်မာနိုင်ငံဘက်ကအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဦးကျော်တင်တက်ရောက်တာတွေ့ရပါတယ်
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9303ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1905တို့ကနေထုတ်လွှင့်နေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောင်ပါတရင်းနီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အင်္ဂါနေ့ကထုတ်ပြန်တဲ့စီးရင်တွေအရကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း 28.2 သန်းရှိသွားပြီဖြစ်တယ်လို့သိဆုံးသူဦးရေဟာလည်း 8,900 ကျော်သွားပြီဖြစ်ပါတယ်။ American ပြည်ထောင်စုမှာတော့ COVID အပြူလူနာ 6.3 သန်းကျော်ရှိပြီးသိဆုံးသူက 38,900 ကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်ကြပါတယ်။ဥရောပမှာမကြသေးခင်ရက်တွေတဲ့ကူးစက်မှုနှုန်းပြင်းထန်နိုင်ငံတွေမှာပြန်မြင့်တက်လာတာကိုတွေ့နေရပါတယ်။အင်္ဂါနေ့ကအပြူလူနာ 6,500 ကျော်ရှိတဲ့ပြင်သစ်တနိုင်ငံလုံးကူးစက်သူစုစုပေါင်း 33,500 ကျော်ပြီဖြစ်ပါတယ်။ဂရိနိုင်ငံမှာရွှေ့ပြောင်းဝင်ရောက်သူတွေကိုထိန်းသိမ်းထားတဲ့အကြီးဆုံးဒုက္ခသည်စခန်းတစ်ခုကဒုက္ခသည်35ဦးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့ဂရိလူဝင်မှုကြီးကြပ်ရေးနဲ့ခလုံးဝင်းဆိုင်ရာဝန်ကြီးဌာနကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့အဆိုအရဂရိနိုင်ငံမှာရောဂါကူးစက်ခံရသူ 11,600 ကျော်ရှိပြီးသေဆုံးသူက300နီးပါးရှိပါတယ်ရှင်။အာရှတလွန်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးဖြစ်ပွားနေတာမှာကမ္ဘာမှာကူးစက်မှုနှုန်းဒုတိယအများဆုံးဖြစ်လာတဲ့အိန္ဒိယနိုင်ငံကဒီဂရီကူးစက်သူလူနာ18,900ရှိပါတယ်။ကျောင်းနေပိတ်ထားတာ9လကျော်ရှိနေပြီးဒီလကုန်ပိုင်းလောက်မှအထက်တန်းကျောင်းနေပြန်ဖွင့်သွားမယ်လို့အစိုးရကပြောပါတယ်။အိန္ဒိယမှာကိုဗစ် -19 ကူးစက်သူစုစုပေါင်း 4.3 သန်းနဲ့သေဆုံးသူက 9,300 ကျော်ရှိပါတယ်။လူဦးရေတန်း290ကျော်ရှိတဲ့အင်ဒိုနီးရှားမှာအောက်ဂူလာတက်လာတဲ့ကူးစက်သူ6,600ကျော်ရှိပြီးကိုဗစ် -19 ကြောင့်သေဆုံးသူဦးရေကတခြားအရှေ့တောင်အာရှနိုင်ငံတွေထွက်ပိုများပါတယ်။ဆေးဘက်ဆိုင်ရာဝန်ထမ်းတွေကြားမှာယောဂါကူးစက်မှုများပြားနေတဲ့အတွက်နိုင်ငံရဲ့အားနည်းတဲ့ကျန်းမာရေးဆောင်ရှားမှုစနစ်အပေါ်မှာရရှိထိခိုက်မှုရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။ကျန်းမာရေးဝန်ထမ်းတွေအလုပ်ချိန်ပိုလုပ်ရတာလူနာတွေများလာတာသူတို့ကိုနှစ်သိမ့်ဆွေးနွေးပေးမှုအားနည်းတာနဲ့ကာကွယ်ရေးဝတ်စုံတွေအလုံးလောက်မရှိတာစတဲ့ပြဿနာတွေနဲ့လေကျုံနေရပါတယ်။နိုင်ငံတွင်းယောဂကုသသူ2သိန်းကျော်ရှိတဲ့အတွက်ရှေ့တောင်အာရှနိုင်ငံတွေရဲ့ဖိလစ်ပိုင်ပြီးရင်ကုသမှုနှုန်းဒုတိယအများဆုံးဖြစ်ပါတယ်။စုစုပေါင်းသိဆုံးသူ 8,200 ရဲ့အနည်းဆုံးဆရာဝန် 233 ယောက်နဲ့သူနာပြည့် 84 ယောက်ပါဝင်ကြောင်းအင်ဒိုနီးရှားဆရာဝန်များအတင်းကပြောပါတယ်။COVID-19 ကာကွယ်ဆေးစံသက်မှုနောက်ဆုံးအဆင့်ပြုတ်လုနေတဲ့ AstraZeneca ဆေးကုမ္ပဏီကဆေးစံသက်ခံသူတဦးနေထိုင်မကောင်းဖြစ်နေတာကြောင့်စံသက်မှုတွေရပ်ဆိုင်းထားရတယ်လို့ AstraZeneca ကုမ္ပဏီရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဗြိတိန်နိုင်ငံကစံသက်ခံသူဘယ်လိုနေမကောင်းဖြစ်တယ်ဆိုတာအသေးစိတ်မပြောပေမဲ့လောလောဆယ်ရှင်းပြလို့မရသေးတဲ့ဖြားနာမှုလို့သာပြောထားပါတယ်။ဆေးစံသက်ခံသူတွေဘေးကင်းစီဖို့အချက်လက်တွေကိုစံသက်မှတ်ချက်တွေနဲ့အညီပြန်လည်သုံးသပ်ဖို့ရှိတဲ့အတွက်ကာကွယ်ဆေးစံသက်မှုကိုခေတ္တရပ်ဆိုင်းထားမှာဖြစ်တယ်လို့ဆိုပါတယ်။ American နဲ့တခြားနိုင်ငံတွေမှာလုပ်နေတဲ့ COVID ကာကွယ်ဆေးစံသက်မှုတွေကိုလုံးလုံးစေရန်နာထားမယ်လို့ကုမ္ပဏီပြောခွင့်ရကအတည်ပြုပါတယ်။Oxford တက္ကသိုလ်နဲ့ Britain, Sweden စီးပွားထုတ်လုပ်တဲ့ company AstraZeneca တို့ပူးပေါင်းဆန်းသက်နေတဲ့တိကာခွေဆေးကို UK နဲ့ American နိုင်ငံတွေမှာနောက်ဆုံးအဆင့်ဆန်းသက်မှုတွေလုပ်နေတာဖြစ်ပြီးအခုလိုတုံ့ပြန်လက္ခဏာတွေခံစားရတာကိုပြန်ပြီးတော့လေ့လာသုံးသပ်သွားမှာဖြစ်ပါတယ်။အခုလို AstraZeneca ဆေးကုမ္ပဏီကကာကွယ်ဆေးဆန်းသက်မှုတွေရပ်ဆိုင်းထားတာဟာတခြားကုမ္ပဏီတွေရဲ့ဆန်းသက်မှုတွေအပေါ်မှာလည်းရိုက်ခတ်မှုတွေရှိလာနိုင်တယ်လို့သုံးသပ်နေကြပါတယ်။COVID-19 ကယောဂါကြီးကိုထိန်းချုပ်နိုင်မှုအတွက်ကာကွယ်ဆေးအမြင်ထုတ်လုပ်ဖို့တိုက်တွန်းမှုတွေရှိနေချိန်မှာဆေးနဲ့ပတ်သက်လို့ဘေးကင်းစိတ်ချရဖို့နဲ့အာနိသင်ထိရောက်မှုကိုသာဦးစားပေးလှုံ့ဆော်သွားမယ်လို့မနေ့အင်္ဂါနေ့ကပဲကာကွယ်ဆေးဥဆောင်စမ်းသပ်နေတဲ့ AstraZeneca, Pfizer နဲ့ GlaxoSmithKline ဆေးကုမ္ပဏီတွေအပါအဝင်ကုမ္ပဏီ၉ခုကပူးတဲ့ကြေညာချက်ထုတ်ပြန်ပြီးတော့ဂရီးပြုပြုဆိုခဲ့ပါတယ်။အခုလိုကြေညာချက်ထုတ်ပြန်ဂရီးပေးလိုက်တဲ့အတွက်ကာကွယ်ဆေးရဖို့သိပ္ပံနည်းကြအဆင့်ဆင့်လှုံ့ဆော်နေတာတွေနဲ့ပတ်သက်ပြီးလူတွေစိတ်ချယုံကြည်မှုရှိစေဖို့နဲ့နောက်ဆုံးမှာကာကွယ်ဆေးထုတ်လုပ်ဖို့ခွင့်ပြုချက်ရယူသွားနိုင်ဖို့မျှော်မှန်းထားကြောင်းကုမ္ပဏီအမှုဆောင်အရာရှိတွေကကတိပြုပြောဆိုခဲ့ပါတယ်ရှင်ကိုရိုနာဗိုင်းရပ်စ်ကယောဂါကနေနိုင်ငံရေးနဲ့စီးပွားရေးအမြန်ထုတ်တာတွေမလုပ်သင့်တယ်လို့ကာကွယ်ဆေးထုတ်လုပ်နေသူတွေအနေနဲ့လည်းအမြန်ရဖို့တက်တက်ပဲမကြည့်သင့်ဘူးလို့ဖိုဟန်မင်းကြီးဖရန်စစ်ကဗုဒ္ဓဟူးနေ့ကသတိပေးလိုက်ပါတယ်
။ La crisis que estamos viviendo a causa ဒီပန်ဒမီ
ယောဂအောက်ကအချက်တွေကလူတိုင်းပေါ်သိရမှုရှိနေကြအောင်အားလုံးကောင်းဖို့အတွက်ကြီးရဲ့ကြိုးစားဖို့လိုကြောင်းလောလောဆယ်မှာကာယယောဂအကြောင်းပြကိုကျိုးစည်းပွားအမြဲထုတ်ဖို့ကြိုးစားနေသူတွေရှိကြောင်းတာဒကအားဖြင့်ကာကွယ်ဆေးထုတ်လုပ်ပြီးရောင်းစားဖို့ကြံစည်နေသူတွေရှိနေကြောင်းလည်းပွေဟမင်းကြီးကပြောပါတယ်။ဒါ့အပြင်ကာယယောဂအခြေအနေကိုအခွင့်အကောင်းယူပြီးနိုင်ငံရေးနဲ့စီးပွားရေးအရာသဘောထားကွဲပြားမှုတွေပို့ပြီးတော့ကြီးမားအောင်လုပ်နေရကိုတွေ့ရတယ်လို့လည်းပွေဟမင်းကြီးကပြောပါတယ်။ဖေဒူဘေဝါရဲ့လူတော်ပွေဟမင်းကြီး Francis ကတိတိကျကျရင်ညွှန်းပြောဆိုတာတော့မရှိပါဘူး။ American သမ္မတ Donald Trump နဲ့ Democratic သမ္မတလောင် Joe Biden တို့ရှင်းပြိုင်မဲ့ American သမ္မတရွေးကောက်ပွဲမှာကာကွယ်ဆေးကိစ္စကအခြေတည်ညှင်းခုံဆွေးနွေးစရာကိစ္စဖြစ်လာနေတာပါ။သမ္မတ Trump ကကာကွယ်ဆေးအမြန်ဆုံးထုတ်လုပ်ဖို့လိုလားနေတာဖြစ်ပြီးမကြခင်ကာကွယ်ဆေးရတော့မယ်လို့လည်းပြောနေပါတယ်။ Joe Biden ကတော့သမ္မတ Trump ဟာပြန်ပြီးရွေးကောက်ခံရဖို့အရေးကာကွယ်ဆေးကိစ္စကိုနိုင်ငံရေးအရာအသုံးချနေတယ်လို့ဆွဆွေးထားပြီးဘယ်ကာကွယ်ဆေးမစုနိုင်ငံရေးဆွဖက်မှုမပါဘဲသိပ္ပံစံနှုန်းသတ်မှတ်ချက်တွေနဲ့အညီလိုက်တာထုတ်လုပ်တဲ့လို့ပြောပါတယ်ရှင်။တော်ရရှင်များရှင်ဗုဒ္ဓဟူးနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ COVID-19 ကာယယောဂကာလအတွင်းမဲဆွဲစည်းရုံးရေးလုပ်ငန်းတွေမှာကျန်းမာရေးညွှန်ကြားချက်လိုက်နာမှုအားနည်းနေတာကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့ဓာရီဘော်တာဝန်ယူဖြည့်ရှင်းနိုင်မှုနိုင်ငံရေးပါတီတချို့နဲ့စောင့်ကြည့်သူတွေကထောက်ပြနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စစပါ2020အထွေထွေရွေးကောက်ပွဲအတွက်နိုင်ငံရေးပါတီကိုယ်စားလှယ်လောင်းတွေအနေနဲ့ကာယယောဂကာလမဲဆွဲစည်းရုံးနေတာဒီကနေ့စက်တင်ဘာ9ရက်နေ့မှာနှစ်ရက်မြောက်ရှိလာပါပြီ။ COVID အတည်ပြုလူနာတွေ့ရှိနှုန်းတိုးနေချိန်ဖြစ်ပေမဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့နိုဝင်ဘာ10ရက်နေ့မှာတိုင်းနိုင်ငံလုံးအတိုင်းအတာရွေးကောက်ပွဲကိုအစီအစဉ်အတိုင်းကျင်းပသွားမယ်လို့ပြောထားပါတယ်။ကာယယောဂဖြစ်နေတဲ့ကာလမှာလူစုလူဝေးနဲ့မဲဆွဲစည်းရုံးတွေကိုရှောင်ပြီးကားနဲ့လှည့်လည်တာပါတီဆိုင်ပုတ်ထောင်တာတအုပ်နဲ့တအုပ်ထိပ်တွေ့မှုနေနိုင်တဲ့နီလန်းတွေကိုတုံ့ပို့ပါတီဝင်တွေကိုညွှန်ကြားထားတယ်လို့ပြည်သူ့ပါတီဥက္ကဋ္ဌဦးကူကိုကြီးက VOE ကိုပြောပါတယ်
။ COVID ကူးစက်မှုမရှိတဲ့နေရာတွေပေါ့လေနေမျိုးလေးမှာတော့သူတို့ပုံမှန်တိုင်းလောက်တာတွေရှိပါလိမ့်မယ်။ဒါပေမဲ့ဟို COVID ကူးစက်မှုမြင့်တက်နေတဲ့နေရာတွေမှာဆိုရင်တော့ကျွန်တော်တို့ဒီ COVID အန္တရာယ်ကိုထိန်းချုပ်ကာကွယ်နိုင်ဖို့ကနံပါတ်1ဦးစားပေးဖြစ်တယ်လို့ကျွန်တော်တို့ဒါအဖွဲ့တွေလည်းကျွန်တော်ပါတီဝင်တွေလည်းကျွန်တော်ညွှန်ကြားထားပါတယ်ကျွန်တော်တို့အခုဒါဟိုပါတီတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့အကြံဉာဏ်ရယူဖို့ကျွန်တော်တို့တိုက်တွန်းထားတာကျွန်တော်တို့အကြံပြုစာတစ်ချိန်ပို့ထားတာရှိတယ်ဘာမှတရားဝင်ကျွန်တော်တို့အကြောင်းမပြန်ဘူးအခုကျွန်တော်တို့မနေ့ကထပ်ပြီးတော့ဒီကာယယောဂအခြေအနေနဲ့တော့ရွေးကောက်ပွဲလွတ်လပ်ဆန့်ရှင်းမျှတဖို့အတွက်နိုင်ငံရေးပါတီများရွေးကောက်ပွဲဆိုင်ရာရပ်ဖက်အဖွဲ့အစည်းများနဲ့တွေ့ဆုံဆွေးနွေးဖို့ဆိုပြီးတော့ကော်မရှင်ကိုတိုက်တွန်းတဲ့စာကျွန်တော်ထပ်ပြီးတော့တင်ထားပါတယ်ခင်ဗျကိုကျွန်တော်တို့ကအပြန်အလှန်ဆွေးနွေးညှိနှိုင်းနိုင်မှုမျှော်လင့်ပေးမယ်လို့အခုအချိန်ထိကတော့ကော်မရှင်ကနေပြီးတော့ဒါသူ့ရဲ့ညွှန်ကြားချက်တွေကိုတစ်ဖက်သက်ပေးပို့နေတာကလွဲပြီးတော့ကျွန်တော်တို့ဘာမှကျွန်တော်တို့ဒီလိုဆွေးနွေးညှိနှိုင်းတာမျိုးမရှိပါဘူးခင
်ဗျ။လှက်လည်းမဲဆွဲစည်းရုံးရမှာနိုင်နိုင်ရမယ့်အချက်တွေတဲ့တုံးနဲ့တူအနည်းဆုံး6ပေကွာမှရှိနေဖို့နဲ့မဲဆွဲစည်းရုံးသူတွေအနေနဲ့ပြည်သူလူထုကိုလက်ဆွဲနှုတ်ဆက်တာပွေဖက်တာအဲဒီလိုလူအချင်းချင်းထိတွေ့မှုကိုရှောင်ကျင်မှုကျန်းမာရေးဌာနကသတိပေးထားပါတယ်။ဒီကနေ့နေပြီးတော့ပြည်ခိုင်မျိုးရုံချုပ်မှပြုလုပ်တဲ့အွန်လိုင်းရေးအလံတဲ့အခမ်းအနားအပြီးမှာတော့ပြည်တော်စုချက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေကပြန်သက်ပါတီအနေနဲ့မဲဆွယ်စည်းရုံးရမှာကာယယောဂစီမင်းတွေနဲ့ကိုက်ညီမှုမရှိဘူးလို့ပြောပါတယ်
။ကျွန်တော်မနေ့ကကျွန်တော်နေပြည်တော်မှာရွာနေရွာလောက်သွားလိုက်ပါ။တွားတဲ့ခါမှာတစ်ဖက်အဓိကပြိုင်ဘက်ပါတီဟာလူတွေရာပေါင်းများစွာထုတ်ရှားနေကြတယ်ဘယ်လိုမှလည်းပဲကိုဗစ်ကထုတ်ပြန်ထားတဲ့ကိုရိုနာမကိုက်ညီအဲ့တော့လူတွေဟလာစံကစည်းပုံမှာလူ၃လောက်ဟောရင်လောက်တာတော့ကားရီရောလူရောယာနဲ့ချီပြီးတော့လှုပ်ရှားနေတဲ့ဥစ္စာတွေဟာဒီနေ့ကျိန်ပံမျိုးစားထိတ်ဆုံးအတောင်ရှိတဲ့ပုံကိုပြောနေတယ်ကိုကစည်းကန်းနဲ့အညီဟလာရုပ်ောက်ပွဲမဆက်မှုတွေလုပ်ပါဆိုနေကဲ့ရလာကျွန်တော်တို့ဒီနေ့စာထုတ်ပြီးတော့ဝန်ကြီးဌာနကိုမေးမှာပ
ါသူပြောတဲ့ပြိုင်မက်ပါတီဆိုတာ NLD ပါတီကိုရည်ညွှန်းပြောတာဖြစ်ပါတယ်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်မြိုင်ကြမယ်ကိုယ်စားလှယ်လောင်းတွေအနေနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်စေရေးအပါအဝင်ကိုဗစ်နဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအလေးထားလိုက်တာဆောင်ရွက်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်။မဲဆွယ်စည်းရုံးရေးကာလအစား2ရက်အတွင်းမှာတော့ကျန်းမာရေးညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတာတွေရှိနေတယ်လို့ရွေးကောက်ပွဲဆောင်ကြီးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့အောက်ချင်းအဖွဲ့အမှုဆောင်ဒါရိုက်တာဦးချန်လျံကပြောပါတယ်။
ဒီနှစ်ရက်အတွင်းမှာကျွန်တော်သိရှိချက်ရဆိုရင်တော်တော်များများဒီစီကံပိုင်းလိုက်လာတဲ့အချိန်မှာအင်မတန်အားနေတယ်။အဲ့တော့ဒီလုံခဲ့တဲ့ဒီရက်ပိုင်းမှာမှဒီကိုဗစ်ကဘုံတိုင်းဆိုတော့ထထွက်လာတဲ့ခါမှာဒီရုပ်ကွယ်ငွေပါတီရှင်ရေးကာလဖြစ်လာတဲ့ခါမှာဒီဟာကတတိမထားမီ ဒီကျမရေးတက်မှတ်ထားတဲ့ဆန်းဆင်းဆန်းထုံးနဲ့အညီဒါကိုမနိုင်လာဘူးဆိုရင်ကျွန်တော်တို့အတွက်ဒီပီတူအတွက်ကျမရဲ့အတွက်အင်္ဂလာဖိတ်ကူရှာဖြစ်တယ
်။လာမယ့်ရွေးကောက်ပွဲအတွက်တတိပုဂ္ဂလနဲ့နိုင်ငံရေးပါတီပေါင်း90ချောကလွှတ်တော်ကိုယ်စားလှယ်လောင်း6969ရာဝင်ရောက်ရှင်ပြိုင်မှာပါ။ကိုယ်စားလှယ်လောင်းတွင်မဲဆွယ်စည်းရုံးရေးကာလကိုတော့စက်တင်ဘာ10ရက်ကနေနိုဝင်ဘာ6ရက်နေ့အထိရပ်ပေါင်း60ခွင့်ပြုထားပြီးကိုဗစ်ကာလမှာထုတ်ပြန်ထားတဲ့ကျမရဲ့လမ်းညွှန်ချက်တွေကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။ကန္တာချန်နယ်စစ်ပေါ်တဲ့ကြောင့်ရွေးကောက်ပွဲတရားမျှတပြီးလွတ်လပ်ပြင်းထန်စွာရှင်ပြိုင်ခွင့်မရမှာကိုတိုင်းဒါပါတီတွေကစိုးရိမ်နေတဲ့အကြောင်းတင်ပြချင်ပါတယ်။ကျွန်မအာကနွန်ပါ။မြန်မာနိုင်ငံတဝန်ကိုဗစ်ရောဂါကူးစက်မှုတွေပိုမိုတိုးလာနေတယ်လို့တချို့တိုင်းဒါဒေသတွေမှာလည်းစစ်ရဲတင်းမာမှုတွေလက်နက်ကင်ပလီပခတွေရှိနေဆဲဖြစ်တာကြောင့်ရွေးကောက်ပွဲအပေါ်တရားမျှတမှုမရှိမှာကိုတိုင်းဒါပါတီတွေကစိုးရိမ်နေကြတာပါ။ဒီအခြေအနေမှာမဲလာပေးသူတွေကလည်းယော့နေသွားနိုင်တယ်လို့ချန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အသွင်ရမှုဦးဆိုင်လက်ကပြောပါတယ
်။အဓိကစိုးရိမ်တာတော့ဒီမဲထဲတဲ့လူတအားနည်းသွားမယ်ဆိုလို့ရှိရင်ရလတ်ပုံမှာကြည့်ပြီးတော့မှဒီအစိုးရရဲ့ခိုင်မာမှုပေါ့နော်။အဲ့ဒါကိုပါလာပြီးတော့မှပုံရိပ်ချဆင်းစီမလားဆိုရဲအမျိုးကိုကျွန်တော်စိုးရိမ်တယ်
။ကျန်းမာရေးဝန်ကြီးဌာနကအိမ်မာနေညွန်ကြားချက်ထုတ်ထားတဲ့မြို့နယ်တွင်မှပါတီကိုယ်စားလှယ်လောင်းတွေလူတုကြမဲဆွဲခွင့်မရပါဘူး။ဆိုရှယ်မီဒီယာကိုအသုံးချပြီးမဲဆွယ်စည်းရုံးဖို့ဆိုတာကအင်တာနက်မရရှိတဲ့နေရာတွေအတွက်လှုပ်ဆောင်ဖို့အခက်အခဲဖြစ်နေကြပါတယ်။ရွေးကောက်ပွဲလုပ်တဲ့ဆိုပေမဲ့ရွေးကောက်ပွဲကာလတစ်ခုခုဖြစ်လာမှာကိုစိုးရိမ်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီကနေမြစ်ကြီးနားမြို့နယ်မဲဆန္ဒနယ်အမှတ်7အမျိုးသားလွှတ်တော်အဖြစ်ဝင်ရွေးခံမဲ့တော်သွေးဘူးကပြောပါတယ်
။နေမြေမတည်ငြိမ်တဲ့နေရာတွေမှာတော့ပြင်ပဖြစ်ပါမလားနီးလာလို့ရှင်ပေါ့နော်။အဲ့လိုမျိုးကြီးတော့စိုးရိမ်စိတ်ရှိနေကြမှာပဲ။အဲကျမတို့ကချင်မှာတော့အရင်တော့ဖြစ်ခဲ့တယ်ပေါ့အဲ့ဒီကန္တာတွေကတော့ကျမတို့စီမှာတော့တိတ်တော့မရှိဘူးပေါ့နော်ဒါပေမဲ့ရခိုင်လိုနေရာမျိုးတွေနောက်မှချင်းပြည်နယ်တောင်ပိုင်းပေါ့နော်ရခိုင်နဲ့နီးစပ်တဲ့တောင်ပိုင်းတွေ
တစ်ဖက်မှာလည်းရွေးကောက်ပွဲကာလနယ်မြေမြင်းချင်းချမ်းသာကြောင့်ရွေးကောက်ပွဲမကျင်းပနိုင်ရင်ဒေသဖို့ပြိုးရေးအတွက်တောင်းဆိုဖို့အခွင့်အရေးဆုံးရှုံးမှာကိုလည်းဆိုရင်ကြောင့်တော်တော်ဝူကပြောပါတယ်ကွန်ဗစ်ယောဂါကြောင့်ပြည်သူတွေကရွေးကောက်ပွဲအပေါ်အသက်တရောမဖြစ်နေဘူးလို့ကျိုင်းစိတ်ကြီးမြို့နယ်မဲဆန္ဒနယ်အမှတ်လေးအမျိုးသားလွှတ်တော်နေရာမှာဝင်ပြိုင်မဲ့စောမြင့်ထွေကပြောပါတယ
်ဒီကလူကပြောမယ်ဆိုရင်ကမှဟိုဒီတော့ပြောတဲ့တော့ဟိုအားသိမ့်ရှိဘူးသိဉာဏ်ကမှုတည်းဟိုအားနည်းလာတယ်ခံစားရတယ်နော်သူကတန်တချက်တွေလည်းရှိနေတယ်ဆိုတော့လေ
ကရင်ပြည်နယ်ကော့ကရက်မြို့နယ်ဘက်မှာတက်မတော်နယ်ချားဆောက်တပ်ဖွဲ့နဲ့ကရင်လက်နက်ကန်အဖွဲ့တွေကပြေးခဲ့တဲ့ရက်ပိုင်းကပဲစစ်ရေးတင်းမာမှုဖြစ်ခဲ့ပါတယ်2015ခုနှစ်ရွေးကောက်ပွဲမှာတော့ကကျေတီမိုင်းရှုအပါဝင်မြို့နယ်၅ခုမှာတိုက်ပွဲတွေကြောင့်ရွေးကောက်ပွဲမကျင်းပနိုင်ပဲဒေသခံ2သိန်းလောက်မဲပေးခွေဆုံးရှုံးခဲ့ဖူးပါတယ်။ရခိုင်ပြည်နယ်မှာအေအေရခိုင်လက်နက်ကိုင်နဲ့တပ်မတော်တို့ကြားစစ်ရေးပြည်ပခါတွေဖြစ်နေစေပါ။မြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကတော့စစ်ပေးတည်နေချိန်တိုက်ပွဲတွေရပ်ဆဲဖို့ပြည်ခဲ့တဲ့ရက်ပိုင်းကပဲထပ်မံတိုက်တွန်းထားပါတယ်။ကဘာတဝန်ကယောဂါနဲ့ရင်ဆိုင်နေရချိန်မှာတိုက်ပွဲတွေရက်စဲကြဖို့ကုလသမဂ္ဂအသွေးအမှုချုပ်ရဲ့တိုက်တွင်းချက်ကိုနားထောင်ဖို့နဲ့ကယောဂါနဲ့စစ်ပေးတန်းခံနေရတဲ့ရခိုင်ပြည်နယ်မှာဒေသခံတွေအရေးကြီးတဲ့သတင်းအချက်အလက်တွေရရှိနိုင်အောင်အင်တာနက်ဝန်ဆောင်မှုတွေအပြည့်အဝပြန်ဖွင့်ပေးဖို့လည်းတိုက်တွင်းထားပါတယ်ရှင်။ကျွန်မအာကနွန်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။
ဒီမြန်မာပိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါသေးပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုရူးတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ကိုဗစ်ကရောဂါကူးစက်မှုညှိနှိုင်းခြင်းမှုရွေးကောက်ပွဲမဲဆွယ်စီရင်ရေးပိုင်းတွေမှာအွန်လိုင်းမီဒီယာကိုအားကိုးလာရတဲ့ပါတီတွေအတွက်တိကျတဲ့ထုတ်ပြန်မှုမရှိတာမို့ပါတီတစ်ခုနဲ့တစ်ခုကြားပြိုင်ဆိုင်မှုဟာမငြိမ်မျှမှုတွေအတုံးစိတ်ကွာခြားမှုတွေဖြစ်လာနိုင်ပါတယ်။ တိကျတဲ့ညွှန်ကြားချက်ထုတ်ပြန်ပေးဖို့ပါတီငယ်တချို့လှူလာနေတဲ့အကြောင်းကျွန်မမေခမင်းညံတင်ဆက်ပေးပါမယ်။မကြာမီကျင်းပတော့မယ့်2020အထွေထွေရေးကောက်ပွဲအတွက်ရက်ပေါင်း60မဲဆွယ်ကာလသတ်မှတ်ချက်အရပါတီအသီးသီးကပါတီအောင်နိုင်ရေးမဲဆွယ်စည်းရုံးလှုပ်ရှားမှုတွေစတင်ပြုလုပ်နေပြီဖြစ်ပါတယ်။တကြောပြန်ကိုဗစ်ရောဂါကူးစက်မှုကလည်းပြင်းထန်နေစေကာလဖြစ်တာမို့မဲဆွယ်စည်းရုံးရေးပိုင်းမှာပါတီတော်တော်များများဟာလှည့်လည်စည်းရုံးမှုတွေထက်အွန်လိုင်းကနေအဓိကထားမဲဆွယ်မှုတွေလှုပ်လာကြရပါတယ်။ဒီလိုဖြစ်လာပြီးမဲ့အွန်လိုင်းကနေမဲဆွယ်မှုပိုင်းနဲ့ပတ်သက်လို့တိကျတဲ့ထုတ်ပြန်မှုမရှိတာမို့အငင်းပွားစရာတွေဖြစ်လာနိုင်တဲ့အခြေအနေမျိုးကြုံလာမှာကိုပါတီတွေဘက်ကစိုးရိမ်လာကြတာပါ။လူပေါင်းသစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကတော့online မဲဆွယ်မှုပိုင်းကြုံရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်လို
့ရေကောက်ဘွက်ကော်မရှင်နဲ့တိတိကျကျနဲ့စကားပြောဖို့လိုတယ်လို့ဆိုတဲ့သို့တော်လည်းရေကောက်ဘွက်ကော်မရှင်ကလည်းဘာလို့မှဖက်လို့တာမို့စပြီးတော့ရေကောက်ဘွက်လုပ်ဖို့ပြင်ကလေးစင်ကလေးက level playing field ကရှိမှမရှိပါနဲ့ကျွန်တော်တို့ရဲ့တဘောကြီးအခြေအနေကတော်တော်လေးရုပ်ပြတ်ဆင်းရဲဖြစ်နေပြီ
covid ကာလမှာရေကောက်ဘွက်ကျင်းပကြတဲ့နိုင်ငံတကာကတချို့နိုင်ငံတွေမှာမဲဆွယ်စည်းရုံးရေးပိုင်းကိုဆိုရှယ်မီဒီယာကနေတဆင့်လှုပ်ဆောင်တာတွေကြဲကြဲပြန့်ပြန့်လှုပ်လာတာမျိုးမြန်မာနိုင်ငံမှာလည်းဒီ2020ရွေးကောက်ပွဲမှာအရင်နှစ်တွေနဲ့မတူဘဲဆိုရှယ်မီဒီယာကိုပုံမှုအသုံးပြုလာကြတာတွေ့ရပါတယ်မဲဆွယ်စည်းရုံးရေးတရားဝင်ခွင့်မပြုခင်တွေကဆိုရှယ်မီဒီယာကနေပါတီမိတ်ဆက်တွေနဲ့လူထုကြားကိုထိုးဖောက်လာကြပါတယ် Facebook ကိုအခကျင်းငွေပေးသွင်းကလူပိုတိအောင်ကြီးညာတဲ့နီလန်းကိုအသုံးပြုလာကြပါတယ်ဝေးလံခေါင်ပြတိုင်းရင်းသားဒေသတွေကိုကိုစားပြုရှင်ပြန်ရတဲ့ပါတီတွေအတွက်ကဒါဟာကြီးမားတဲ့စိန်ခေါ်မှုနဲ့မငြိမ်ရတဲ့ရှင်ပြိုင်မှုကိုဖြစ်စေတယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကဆိုင်းလိတ်ကတုံ့တက်လိုက်ပါတယ်
။ပြီးကြတဲ့ပြတ်ထန်းချက်တွေပြတ်ထန်းမထားတဲ့ခါကျတော့ငွေကြေးတတ်နိုင်တဲ့လောက်ပေါ့နော်။ mainstream media တွေပေါ်မှာဩဇာသွားမိုးရင်သွားမိုးနိုင်တယ်လို့သူကလည်းဒါအဆုံးချသွားနိုင်တယ်။အဖြစ်ရဲ့ဒုတိယဆိုင်းတက်တတိယဆိုင်လာမယ်ဆိုတော့လေအားလုံးကကျူးကျူးပြတ်ဆတ်သွားကြဖြစ်တယ်။လိုအပ်တဲ့ကျူးတင်ပြင်ဆင်မှုတွေပြီးသန့်သန့်မှတ်မှုတွေအားလုံးတပြေးညီတိုင်းနာနိုင်အောင်သူတို့တိတိကျကျပေါ်ပြပြန့်ထန်းတင်တာပေါ့နော်
။ရန်ပုံငွေအားနည်းတဲ့ပါတီနဲ့တတိပုဂ္ဂလပြိုင်ဆိုင်သူတွေအတွက်အွန်လိုင်းအသုံးပြုပြီးမဲဆွယ်ဖို့ကကြီးမားတဲ့စိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။တချို့ဖွံ့ဖြိုးပြီးအင်တာနက်မြန်နှုန်းမြင့်တုံးနိုင်တဲ့နိုင်ငံတကာကတချို့နိုင်ငံတွေမှာတော့အွန်လိုင်းမဲဆွယ်မှုပိုင်းမှာရွေးကောက်ပွဲအကြူကာလအငင်းပွားမှုတွေပြဿနာအသေးစားတွေကအစကြီးမားတဲ့ပြိပခါမျိုးအထိကြုံရတာတွေရှိလို့ကော်မရှင်အနေနဲ့အ мян ဆုံးတုံ့တက်လှုပ်ဆောင်ဖို့ကိုအွန်လိုင်းမီဒီယာဘိုင်းကိုလေ့လာစောင့်ကြည့်မှုတွေလုပ်နေတဲ့ဦးမြတ်သူကပြောဆိုလိုက်ပါတယ်
။ဒီအစီအစဉ်ကနေပြီးတော့ဒီရွေးကောက်ပွဲတစ်ခုလုံးကြီးချက်ဖို့ဆိုရင်ကြုံလို့တဲ့စွန့်ရည်မရှိဘူးလို့ကျွန်တော်မြင်နေတယ်။အမြိုက်ပြင်ဆင်မှုတစ်ခုလို့ရတယ်။ဒီဟိုင်းနဲ့ပတ်သက်ပြီးဝင်ကြိုင်နေဆိုတဲ့အမှတ်ဒီပါတီတွေကတကယ်ပဲဒီ page ကိုအသုံးပြုနေရလား။ Notification တွေခေါင်းမျိုးပါ။ဒီအစီအစဉ်တောင်းခံမှုလို့လည်းသူတို့ကလည်းဒါမျိုးပဲဝင်ပြီးတောင်းခံနေတယ်ဆိုတော့ကျွန်တော်တို့ကဒီရွေးကောက်ပွဲမှာကိုမြင်နေရတဲ့စာမျက်နှာတွေကဘယ်သူတကယ်ကမ်းနေရလဲဆိုတဲ့ဟာကျွန်တော်တို့မေးဖို့ထူစရာရှိတယ်။အဲ့ဒီဟာတွေကလည်းဆိုဆိုရေကြောဖွင့်ဆိုင်ရအငင်းပေါ်မှုဖြစ်စေလိမ့်မယ်ပေါ့
ရွေးကောက်ပွဲမဲဆွဲစီယုံရေးကျင့်ဝတ်အဖြစ်ပုပ်ကိုရေးဘာသာရေးကြားမဖြစ်တည်မှုစတာတွေနဲ့ပတ်သက်ပြီးပုတ်ခတ်ပြောဆိုစီယုံတာတွေမလုပ်ဖို့ပါတီတွေလိုက်နာရမယ့်စီမင်းအတိုင်းလိုက်နာပေးဖို့နဲ့ကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေအတိုင်းမဲဆွဲဖို့ကော်မရှင်ဘက်ကတော့ညွှန်ကြားထားပါတယ်ကျမမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။တနည်းကြော်ကြားအင်တာနက်အပိတ်ခံထားရတဲ့ချင်းပြည်နယ်ပလောဝဒေသမှာ COVID-19 ကပ်ရောဂါအကန့်အသတ်တွေပြင်းတိုက်ပွဲတွေလည်းဖြစ်နေတာကြောင့်ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေမဲဆွယ်စီယုံရေးကိုတော့မလုံနိုင်တဲ့အခြေအနေရောက်နေတဲ့အကြောင်းနားဆင်ရမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ CNLD ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်လောင်းချင်းပြည်နယ်တက်တော်နဲ့တက်တူဝင်ကြီးဟောင်းဦးကျော်ငင်းကတော့မဲဆွယ်စီယုံရေးလုပ်ငန်းတွေမလုံနိုင်တဲ့အခြေအနေကိုအခုလိုရှင်းပြပါရစေ
။ကိုဗစ်ကတစ်မျိုးတိုက်ဖို့ကတစ်မျိုးဖြစ်နေတယ်။သို့တော်လည်းပဲအခုကော်မရှင်ကလည်းပဲဖြစ်အောင်ရှင်းပြမလို့ပြောတယ်။ကျွန်တော်ကိုယ်လည်းနဲ့စီယုံရေးဆင်းလိုက်ဒါမှခရေရှိပါတယ်။ရောဂါကိုလည်းကြောက်ရကျွန်တော်ကကြီးဆန်ကလေးကြောက်တယ်ဘဝဖြစ်နေပါတယ
်။ရွေးကောက်ပွဲမှာတော့မှအဲ့ဒီမှာရှိတဲ့လူတွေမဲထွက်ပေးနိုင်မယ့်အနေအထားရောရှိပါမလားရှင
်။အဲ့ဒါလည်းပဲကျွန်တော်တို့ဟိုတစ်ခါတော့ဒီနေ့ကော်မရှင်ရဲ့ခရေကော်မရှင်ရဲ့မိမိကကော်မရှင်ကျွန်တော်မေးပါတယ်။မင်းတော့ကျွန်တော်စီမှာကကြည့်ရအောင်စုပေါင်း100နဲ့100စုရှိတယ်။မင်းစင်းရဲ့ကျင်ရတာကအုပ်စုပေါင်းက30နဲ့ကျင်ရနိုင်တယ်။သို့တော်လည်းပဲအုပ်စု90နဲ့အုပ်စုကမြို့ပေါ်မှာကျင်ရတဲ့ခဏ။အဲ့လိုကျင်ရတော့ဘာဖြစ်လုံချုံရဲတာအပြည့်ဝသိလို့ရှိရင်ဒီကောက်ပွဲတော့ကျင်ပနိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။
အခုကိုယ်စလဲလောင်းတဲ့ဦးနေနဲ့အခုမဲဆွယ်စီယုံရေးတွေစပြီးစနိုင်ပြီဆိုရင်ဘလို့မျိုးစီယုံလှုပ်ရှားမှုတွေလုပ်မယ်ရှင်
ကျွန်တော်တို့ကအခုကိုယ်တိုင်တော့ပဲအန်ဒရီများတယ်လမ်းခရီးရောကျွန်တော်အန်ဒရီများတယ်များတော့ကကျွန်တော်က online နဲ့စီယုံမလို့ကျွန်တော်တို့မှန်းထားပါတယ်ခင်ဗျတော်တော်လည်းပဲကျွန်တော်တို့အခုကအင်တာနက်ကပိတ်ထားတာကတစ်နှစ်ကျော်ရှိပြီဖွင့်ပေးလို့ပြောတယ်ပြောရမယ်တုံးလို့မရတဲ့ 2G တော့ပဲပေးတော့တကယ်တော့ပေးလို့ရှိရပေးလို့ရှိရင် 4G စနော်ပေးပေါ့အဲ့ဒါတော့ဖြစ်နေရင်ဒါမှတိုင်ကျွန်တော်စီယုံရမှာလေဒါဒါမှကျွန်တော်ကဖုန်းလိုင်းမမိလေကြီးရတာအများကြီးရှိပါသေးတယ
်အဲ့ဒီမှာရှိတဲ့ဒေတာကန်နေတာကောဒီရွေးကောက်ပွဲပေါ်ယုံကြည်ချက်ပေါ့နော်နောက်ကိုယ်စလဲလောင်းနေပေါ်သူတို့ရဲ့သဘောထားအမြင်ရောဘယ်လိုရှိနေလဲ
အခုလူတွေကလေကျွန်တော်ကြားပလာအရင်တော့ကတော့လူကိုမကြည့်နဲ့ပါတီကိုကြည့်စမှရွေးတယ်အခုကျတော့ပါတီရောလူရောကြည့်ပါတကယ်ကုရတကိုအကျိုးပြုနိုင်မဲ့လူကိုပဲရွေးပါဆိုတာဒေတာခိုင်အပေါ်ထွက်လာပါတယ်ခင်ဗျာဒါကြောင့်မလို့ဒေတာခန့်အတွက်နိနာခန့်မှလုတ်ပွဲတဲ့ပုဂ္ဂိုလ်တွေတောင်းနိုင်ရေးအတွက်အလားအလာရှိတယ်လို့ကျွန်တော်သုံးသပ်ပါတယ်ခင်ဗျာ
အခုရွေးကောက်ပွဲကိုကသူတို့ဒေတာကန်ပြည်သူတွေစိတ်ဝင်စားမှုရှိပါရှင
်အဲ့ဒါကတော့စိတ်ဝင်စားမှုနေတာပေါ့သူတို့ကအဓိကကတော့ပဲ့ပွဲချောင်းကတမျိုးဒေတာဝန်ကြားဖလုံမှုကမရှိနိုင်ငံတော်ကပန့်ပို့တာလည်းပဲတိုက်ပွဲရှောင်တော့ဖူတော်ရတယ်တိုက်ပွဲရှောင်မဟုတ်နဲ့ဒေတာမှာပြိမ့်မိတဲ့လူတွေကတောင်ရလက်ဝက်နဲ့မလုပ်ရကို့မှာရှိတဲ့ကွန်ပျူတာနဲ့ရောင်းလို့ဝင်လို့မရဆိုတော့တော်တော့တခါရောက်နေပါလေ
အခုအဲ့တော့မဲပေးဖို့စီးရင်ဒီကိစ္စကရောအဲ့ဒီမှာမှန်မှန်ကန်ကန်လုံနိုင်ရလားရှင
်အဲ့ဒါလည်းပဲကျွန်တော်တို့ကမင်းစနစ်စင်းကလည်းပဲသူတို့ကတိရကျကပ်မှန်တာမရှိဘူးမရှိတော့အားနဲ့ချက်တော့ရှိမှာပေါ့တိုက်ပွဲကလာတဲ့မှာသူကမှတ်ပေါ်တင်လဲပြောက်တာရှိကြပေါ့လေတော်တော်လည်းပဲဒီမှတ်ပေါ်တင်ကြလို့ရှိရင်တကယ်ပြောက်လို့ရှိရင်သူကထောက်ထားချက်နဲ့ဆုံးရအောင်လို့မှပြန်လို့ပေးလို့တော့ရှိတယ်လို့ကျွန်တော်ကြားပါတယ်ခင်ဗ
ျ CNLD ပါတီရဲ့ကိုယ်စားလှယ်လောင်းဦးကျော်ငင်းကိုဆက်သွယ်မေးမြန်းခဲ့တာပါရှင်
ထိုင်းပြည်နယ်အတွင်းကိုဗစ်ကပ်ရောဂါတကြောပြန်ကူးစက်မှုများပြားလာတာကြောင့်ပြည်နယ်တစ်ခုလုံးအသွာအလာကန့်သတ်မှုတွေရှိနေတဲ့အတွက်စစ်ဆောင်စခန်းတွေမှာရိတ်ခါမလုံလောက်မှုတွေကြုံနေကြရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တနာထွန်းပါ။ကိုဗစ်ကပ်ရောဂါအကြီးပြုလူနာအရေအတွက်မြင့်တက်နေတဲ့ရခိုင်ပြည်နယ်မှာပြည်နယ်တစ်ခုလုံးကိုအသွာအလာကန့်သတ်ချက်တွေထုတ်ပြန်ထားတာကြောင့်စစ်ဆောင်စခန်းတွေကိုရိတ်ခါထောက်ပံ့မှုတွေမလုံလောက်တဲ့အတွက်အခက်အခဲတွေရှိနေကြတယ်လို့စခန်းတာဝန်ရှိသူတွေကပြောပါရယ်။လက်ရှိမှာအစိုးရကစစ်ဆောင်တွေကိုတအိမ်ထောင်ကိုကျပ်4000စီထောက်ပံ့ပေးတယ်ဆိုပေမဲ့အပြည့်အဝမရကြသူတွေအများကြီးရှိနေတယ်လို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး REC ကအတွင်းရေးမှူးကိုစောစောထွန်းကပြောပါရယ
်တော်တော်များကတော့တော်တော်စုစုဝဝခင်းချင်းနေကြတာပါဗတ်မြောက်စခန်းတွေကိုကမာနေထိုင်ကြတယ်ဒီ IDP တွေဆိုလို့ရှိရင်တော့လူကိပြန်ဌာနကနေပြီးတော့နေကောင်းချက်ပေးနေတာပေါ့နော်တော်ဒီလိုပေးတဲ့အခါမှာဒီမြတ်စုတွေစီကိုတော်တူတူတူချင်းဒီထောက်ပံ့နေသူတွေကတော့ပေးတာမျိုးမဟုတ်ပေနဲ့ဒီတက်ဆိုင်ရာရကျေးအစင်းအွှေးမုံတဲ့ကောက်ကဲကော်မတီတွေကနေတစ်ဆင်းဟိုပေးရမယ်ဆိုပြီးတော့မှအဲ့လိုမျိုးလင်းရှင်းနေရှိပါလိမ့်ဗျဒါမဲ့လည်းအဲဒီလိုလုံးလိုက်တဲ့အတွက်ကြောင့်မလို့ဟိုတစ်ဖက်မှာတော့ဒီကွန်တန်ဒီကွန်တန်တွေမဖြစ်အောင်ကာကွယ်ရေးဆိုပေမဲ့လည်းတခြားတစ်ဖက်မှာကြတော့ဒီအလွေတုံးစားမုံတွေအဲနောက်ပြီးတော့မှဒီလေးပေးလေးမုံတွေကတော့အများကြီးဖြစ်တော့တာပေါ့နော်ဟိုတောက်ဆိုပေမဲ့လည်းတချို့တစ်ဆောင်ရလေးဆိုရှိရ800လေးလို့ရှိရတစ်ဆောင်ခွေရလေးလို့ရှိရအပြိုးရောရတာကမရှိတော့ချပါလေဗျဒီလိုအရှင်နေကြုံနေရတာဖြစ်ပါလေ
ဒီလိုထောက်ပံ့ကြေးပေးတဲ့ကိစ္စကို REC ကကျန်းမာရေးတတ်မှတ်ချက်တွေနဲ့အညီစောင့်ကြည့်ဖို့ခွင့်တောင်းပေမဲ့စောင့်ကြည့်ခွင့်မပြုခဲ့ဘူးလို့ကိုစောစောထွန်းကဆိုပါတယ်ကိုဗစ်ကြောင့်ကန့်သတ်မှုတွေလှုပ်ထားတဲ့အချိန်မှာပဲတိုက်ပွဲတွေပြည်ပခါတွေကြောင့်ထွက်ပြေးတိမ်းရှောင်သူတွေထပ်ရောက်လာတဲ့အတွက်စာနယ်ရိတ်ခအခက်အခဲဖြစ်နေကြတယ်လို့ရသေးတောင်မျိုးနဲ့ညောင်ချောင်းစစ်ဆောင်စခန်းကတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်အရင်ရှိပြီးသားအင်တာဗျူးတွေကြတော့ကျွန်တော်တို့သူတို့အင်တာဗျူးနဲ့သူတို့အင်တာဗျူးလိုက်စာပြီးတော့စနေကြတယ်ကျွန်တော်တို့အခုလက်ရှိရောက်လာတဲ့ဒီအင်တာဗျူးတွေကိုတော့ကျွန်တော်တို့ဒီကျွန်တော်တို့ရဲ့ညောင်ချောင်းဖုံးတော်ကြီးကျောင်းမှာနေပြီးတော့ဒီဖတဲ့သူတို့ကို
ကိုဗစ်ကာလအတွင်းဖြစ်တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးလာကြရတဲ့သူတွေကိုစားတောက်ရေးအတွက်ရက်ရွာကအလှရှင်တွေရဲ့ထောက်ပံ့မှုတွေနဲ့ဖြည့်ရှင်းနေရတယ်လို့ကိုခိုင်မျိုးအောင်ကပြောပြပါဗျ။ညောင်ချောင်းစစ်ဆောင်စခန်းမှာကိုဗစ်ကာလအတွင်းကတိုက်ပွဲတွေကြောင့်ရှောင်တိန်လာကြရသူတွေမပါပဲအရင်ရှိပြီးသားစစ်ဆောင်အင်ထောင်စု900လောက်အတွက် WFP ကရိတ်ခါထောက်ပံ့ပေးဖို့အကြောင်းကြားထားတယ်လို့လည်းပြောပါဗျ။ရခိုင်ပြည်နယ်မှာကိုဗစ်မဖြစ်ခင်ကာလတွေကလေးကလမ်းမဆက်သွယ်ရေးဆိုးရွားမှုတွေကြောင့်စစ်ဘေးရှောင်တွေအတွက်အထောက်အပံ့အပြည့်အဝမရခဲ့သလိုအခုလိုကိုဗစ်ကြောင့်ကန့်သတ်မှုတွေရှိနေတဲ့အချိန်မှာစစ်ရှောင်တွေအနေနဲ့စားတောက်ရေးပို့ပြီးခက်ခဲလာတာဖြစ်တယ်လို့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပါတယ်
ဆိုရရဲ့ထိပ်ပိုင်းတွေကပြောနေကြတယ်ရခိုင်ပြည်နယ်ကိုဘလို့မဖြစ်ရပါဘူးအစားအရင်စားမပြတ်ရဘူးလို့ပြောနေတာလည်းမြေပြင်မှာတခြားစီဖြစ်နေပါရဲ့ရှင်ဆိုတော့ဘလောက်ထိဆိုးတယ်လဲလို့ပြောမယ်ဆိုလို့ရှိရင်ကျမတို့တွေကလူတဦးတယောက်မှာအခြေခံကြကြအစားရမဲ့အစားတောင်းတဲ့အာဟာရတေချာပါတယ်မပြည့်ဝတာတော့တေချာတယ် COVID lo cingkam mew mana biro. Di rakan bini mah baca aku bawa me. Rakan bini suruh aku tenha bawa. Di sunu cede malah di. Wujud cung di sunu cede malah tu ya bawa. Baca di tenha bawa. Cha bawa me, lo bawa me, lo jauh me. Tapi kan lebih mah lo bawa aje. Tapi mah sunu ni jare. Dulu kunya bawa sunu ni jare ane. Tapi lebih rakan bini bawa. Sebab cung di dalam mah kanzan ni ada cahzi aje.
Ni mana yang cerai kula tama galu tajin sana thau thamu saya hina ini muzong aro.
ก็เป็นต้นเหตุที่ทำให้การเนี่ยเวทมันได้โดนทาร์ไว้จะมาอินเตอร์เน็ตมาใช่ไหมฉันก็มีวันนี้เตรียมไปปูรับเชื่อไปสกายมีเนี่ยมาอินเตอร์เน็ตเปลี่ยนเป็นเปเปอร์เนี่ยเลสิสุยากุยงจิมิชิจังสันนัทบอกเลยจะการไปจังหน้าตั้มก้าตงกูตั้งวันสิ่งที่เด็กทิ้งทิ้งทาร์เลยจังเปียบบ้าไหมฉันเอาทางออกมาที่นี่สติมาคุยกับการไปจังหน้าตั้มก้าก็จะการมีรถเข้ามาใช่ไหมสุยากุยงจิมิชิจังสันนัทบอกเราเลยไปสันนัทบอกดูตงพี่เด็ก
ก็จะนั่งที่ก็อุดหนุนก็ดูดูเอาหนูกูสิ่งที่มีมาติเยสกันมาพันสิ่งต่างๆทั้งหลายที่นี่สันนัตบอกเราเนี่ยเป็นลูกจะใครบินเนี่ยเจ้าหน้าตั้มกันเย่ตั้งแต่มาสั่งยิงดาวงกันกูโตจริงทุ่งอ่ะเออเขาจะโน้ตชนะใจเลยเจ้าเย่งอ่ะจะโน้ตในมติอันนี้เนี่ยจะโน้ตพูดจริงแต่เนี่ยเปลี่ยนเพื่อนปีกูเย่น่าจะขาดจะโน้ตจะใครบินเนี่ยมาอ่ะกูที่ไม่ปีกูเย่ที่ไม่ตีนี่ใจปีกูเย่ใหญ่ตีนี่ใจเอ๋ถ้าเจ้าจะโน้ ောင်းရဲ့အဲအဲ့တခါအဲ့လိုပြည်နယ်အုပ်ချုပ်နေတဲ့အစိုးအစိုးရရဲ့ကိုဘာမှတခေါ်မှပြန်မပြောနိုင်တဲ့ကျွန်တော်တို့ရဲ့ရခိုင်ပြည်နယ်အစိုးရကိုအယုံကြည်မရှိကြောင်းရဲ့ဆိုတဲ့အချက်တွေကိုကျွန်တော်တို့ဆန္ဒထုတ်ဖို့ဖော်ထုတ်ခဲ့ကြလာ
ဆန္ဒပြတာနဲ့ပတ်သက်လို့ခွင့်ပြုမိတောင်းခံခဲ့ခြင်းမရှိပါဘူးဒါဟာလက်ရှိအစိုးရကိုအယုံကြည်မရှိတဲ့အတွက်ကြောင့်လို့ပြောပါတယ
်ရခိုင်ပြည်မှာအပြစ်မဲ့တည်ဆုံနေတဲ့ပြည်သူတွေကိုအစိုးရအနေနဲ့ဘယ်လိုအပြစ်မဲ့တည်ဆုံရအောင်အစိုးရအနေနဲ့တာဝန်ယူပြီးတော့လုပ်ပေးစီရှင်လို့ကျွန်တော်တို့ကဆန္ဒပြတယ်ခင်ဗျာဒါကတခါအစိုးရကဖိနှိပ်ပြီးတော့ထပ်ပြီးတော့တခါကျွန်တော်တို့ကိုလာပြီးဖမ်းတယ်ဆိုတော့ကျွန်တော်တို့ဒီအစိုးရကိုဘယ်လိုယုံကြည်ရမလဲရခိုင်ပြည်သူတွေအနေနဲ့အစိုးရအပေါ်ဒီထက်ကြပိုပြီးတော့ယုံကြည်မဲ့လာမယ်ဆိုရက်ဟာတခုကိုတော့အစိုးရအနေနဲ့သတိထားစီရှင်ပါတယ်ခင်ဗျာ
ဖမ်းဆီးထိန်းသိမ်းတာကိုမေးမြန်းမှုတွေဒီကိုင်းမီနဲ့စစ်တွေအမှတ်တွေရေစကန်ကို VOA က၅ချိန်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ကန်ဖြေကြားခြင်းမရှိပါဘူးအမှတ်တွေရေစကန်မှာထင်းထင်းခံရသူတွေကိုတွေးဆမှုတွားရောက်တဲ့ចောင်းသားတက်မကအဖွဲ့ဝင်တွေကိုတွေးခွင့်မပေးဘဲစစ်ဆေးနေသေးတာဖြစ်ကြောင်းပြောပါတယ်ဒီကနေ့တနေ့ရဲမှာပဲကြားပြည်နယ်လန်ကော်မြို့ကလမ်းမတွေပေါ်နဲ့ရှမ်းပြည်မြောက်ပိုင်းလာရှိုးနယ်တီဘောမြို့နယ်တွေမှာလည်းတောင်းဆိုချက်တွေရေးသားထားတဲ့စတီကာကတ်တဲ့ကမ်ပိန်းတွေကိုလည်းပြုလုပ်ခဲ့ကြပါသေးတယ်။မနေ့ကပဲခိုင်ပြည်နယ်မြောက်ပိုင်းမြေပုံမြို့မှာလက်လက်ကြီးကြရောက်ပောက်ကွဲခဲ့လို့ကျောင်းဆရာမတအူးကလေးနှစ်ဦးနဲ့မျိုးသားတူတေဆုံးခဲ့ပါတယ်။ဒါအပြင်ကုလသမဂ္ဂကလည်းရခိုင်ပြည်သူတွေတရင်ချက်လက်မှန်တွေရဖို့နဲ့အင်တာနက်တွေပြန်ဖွင့်ပေးဖို့အကူအညီလိုအပ်တဲ့လူတွေစီထောက်ပံ့ပေးနိုင်ဖို့အတွက်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆဲဖို့အတွက်တရင်ထုတ်ပြန်ထားပါတယ်။တပ်မတော်ဘက်ကတော့တပတ်သက်အပြည့်ရကာလကိုကြီးညာထားပြီးလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့ AA အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲကလည်းအပြည့်ရကြောင်းကြီးညာထားပေမဲ့ရခိုင်ပြည်နယ်အပါဝင်တိုင်းသားနေပြည်တော်မှာတိုက်ပွဲတွေကဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာကျွန်တော်ထောက်ခံပ
ါ VOA ကနေတနစ်တာနောက်ဆုံးသတင်းတွေကို email ကနေတစင်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာwww.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပြရစေ။ VOA email သတင်းလွှာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင်။
သရရှင်ခင်ဗျာအခုဆက်လက်နားဆင်ကြမှာကတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်လက်မဲ့ရွေးကောက်ပွဲအပြီးအစိုးရဖွဲ့စည်းရေးအတွက်တိုင်းရင်းသားပါတီတွေအရေးပါလာမယ်ဆိုရင်သူတို့ဟာဘယ်ပါတီနဲ့ပူးပေါင်းကြမလဲအခုလိုတိုင်းရင်းသားပါတီတွေအရေးပါလာတဲ့အတွက်သူတို့လူကြီးနေတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးပုံမူပြင်ပြင်လာမလားလက်နက်ကင်ပြည်ပခါတွေအစီအစဉ်ရောက်သွားနိုင်သလားဆိုတာတွေကိုတချင်းပြည်နယ်ပြည်သူ့ပါတီခေါင်းဆောင်ဒေါက်တာတူပြာနဲ့ဆွေးနွေးသုံးသပ်ထားပါတယ်ကျွန်တော်ကြော်စမ်းသားပါဒေါက်တာတူပြာခင်ဗျာအခုမကြာခင်ကျင်းပမဲ့ရွေးကောက်ပွဲမှာ တိုင်းရင်းသားပါတီမျှော်လင့်ချက်တော်တော်ကြီးကြီးမားမားထားရှိတယ်လို့သိရပါတယ်။သံသရေကရေးကြတယ်ဒီချိန်မှာတိုင်းရင်းသားတွေဟာပြည်နယ်အဆင့်စွတ်တော်တွေကသာမကဘ ਹੁ အဆင့်စွတ်တော်မှာရှင်ပြိုင်ကြမယ်။သူတို့တိုင်းရင်းသားအခွင့်အရေးကိုအဓိကဖော်ဆောင်ပေးမဲ့ပါတီနဲ့ပေါင်းပြီးတော့ညွန်ပေါင်းဆိုရဖွဲ့ရရင်လည်းဖွဲ့ဖို့ရည်ရွယ်ချက်ရှိရဆိုတော့အထီးရေးကြပါတယ်ဆိုတော့ကျွန်တော်ပထမဆုံးမေးချင်တာကအခုလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားပါတီတွေရဲ့အခြေအနေဟာဘယ်လောက်ထိတောင်းနိုင်တယ်လို့ဆရာမျှော်လင့်ပါလေအကြံပြင်းစပြောပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်ရဲ့ဟိုတက်ရဲ့အရာဆိုလို့ရှိရင်တော့ဒီရွေးကောက်ပွဲကအခုကျွန်တော်တောင်းတူစေနဲ့တောင်းဆင်လာတဲ့နည်းနည်းချူချလာချူပြင်းပါလေနော်ဒါဟိုဒီကြီးတွေကဒီလိုလိုသူတွေကဒီနေသားတွေဖွဲ့စည်းတဲ့ပါတီကိုအထူးဦးစားပေးတဲ့အစ်ဆန္ဒတွေပေါ်ပေါက်လာတယ်အဲ့ဒါသူတို့နှုတ်နဲ့လဲသူတို့ကအပစ်ကြားတယ်ပြောလာတာ။ဒါကြောင့်မလို့ဒီပါတီပြန်ကျင်းနေတာလဲသူတို့ကဘလို့လားဘူး။အဲ့ဒါကြောင့်မို့ပါတီပေါင်းစည်းဖို့လဲဆိုတဲ့သူအပစ်လာတယ်။အဲ့တော့အဲ့ဒီအရကဘာလဲဆိုရှင်2020ရုပ်ောက်ပွဲကိုကျွန်တော်ကဒီမြန်မာနိုင်ငံတိတောင်တို့တို့ဖို့လို့မတဲ့အကျိုးအသက်တော်လောက်ပေါ့။ပြည်နယ်အကျိုးအသက်တော်လောက်ထူးခြားတဲ့ရုပ်ောက်ပွဲဖြစ်တည်နေတာပေါ့
။ဟုတ်ကဲ့ဘယ်လိုအကျိုးမျိုးလဲဆိုတာနည်းနည်းရှင်းပြပါခင်ဗျာဒီညမှာ
။ဒီချက်နည်းနည်းအရတော့ဒါကျွန်တော်ကတိတောင်တို့တဖို့လို့ညချရရှိတယ်ရရှိတယ်ဆိုတာကြတော့ကျွန်တော်ကဒီစစ်ပြောင်းရပါတော့ဒါဖက်ဒရယ်ဒီမိုကရေစီစစ်ကိုကြောင်းနေဖို့ကြိုးစားရပြည်ရေးဒီပြည်နယ်မှာလည်းဒီပြည်နယ်ရဲ့ကွန်စတီတူတေရေးပြည်နယ်သားတွေကဒီမှာကိုပြည်နယ်သားတွေကိုလည်းဖန်ပြီးတယ်ကိုဒီမှာကိုဖန်ပြီးဖွင့်ဆိုရတာကိုဒါရုံလုံးပေါ်သွားဖို့နော်လက်ပြလုံဆောင်တော့လုံနိုင်တော့လုံဆောင်သွားဖို့ကိုဒီမှာကိုဖန်ပြီးဖွင့်ဆိုရတာကိုအတန်းနဲ့သုံးပါတော့ဒါရရှိတဲ့အခွင့်အရေးတွေအတုံးချပြလို့မှကျွန်တော်ကတော့ဆောင်သားဖို့
ဆိုတော့ပြီးခဲ့တဲ့သွတ်တော်သက်တမ်းငါးနှစ်တာ NLD ပါတီရဲ့လှုပ်ဆောင်ချက်ထက်တိုင်းရင်းသားအကျိုးကိုပို့ပြီးတော့စွန်းစွန်းတမန်ဆောင်ရွက်ပေးနိုင်မဲ့ပါတီကြီးအဖြစ်နဲ့ပဲပါတီကိုဆရာတို့အဆုမြင်ပါလေဟု
တ်ကဲ့အခုချိန်ကမှတော့ကျွန်တော်ကစောင့်ကြည့်ဒီကာလလို့ပြောလို့ရပါတယ်ပါတီကြီးကကျွန်တော်ကဟိုကကျွန်တော်ကိုဆိုရမှစိတ်ပိုင်းဆက်ထားတာလို့ရှိ
ဟုတ်ကဲ့
ကျွန်တော်ဒီကောပွဲအကျိုးပါလာတဲ့ကျွန်တော်တောင်းချင်မယ်ရုပ်ောက်ပွဲကြီးတဲ့ရုပ်ောက်ပွဲရဲ့ရလဒ်ပေါ်မှာလည်းကျွန်တော်တောင်းချင်မယ်အဲ့ဒီနောက်ပိုင်းမှာဖြစ်ပေါ်လာတဲ့လှုပ်ရှားမှုတွေကိုကျွန်တော်တောင်းချင်တယ်တောင်းချင်လို့မှဒါအဆင်ပြေလို့ပေါ့ဗျာကျွန်တော်တို့အများကျိုးပြည်တို့အကျိုးအလားတူတောင်းဆိုအကျိုးပြည်နဲ့အကျိုးကိုတကယ်သိပါဝင်စားစွာနဲ့လက်သေးဆောင်ရွက်ခြင်းတဲ့ဘုကိုနဲ့ပြည်နဲ့အာနာခွဲဝေရဲ့မျက်နှာသက်သက်ရှိဖို့ဒါဒီနားလည်းမရှိဘူးဒါဘယ်ပါတီဘယ်ဟာဆိုတာကိုကျွန်တော်အထူးချီတာမှာတော့မခံမှန်းတတ်ဘူးကြာ
ဟုတ်ကဲ့ပြီးခဲ့တဲ့ကာလမှာရောအမျိုးသားဒီမိုကရေစီဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေရဲ့ပူးပေါင်းဆောင်ရွက်မှုကိုအမလို့အားများစံနဲ့အများကြီးကြားခဲ့ပါတယ်အဲ့ဒါကိုအကျဉ်းယုံလေးပြန်ပြီးသုံးသပ်ပြပါဆရာ
ဟုတ်ကဲ့အဲ့ဒါတော့ NLD ပေါ်မှာအများကြီးမှုတည်တာပေါ့သူကဒီတိုင်းရင်းသားပြည်ရဲ့လူလားချက်အကျိုးစီးပွားကိုအပြောရင်ဘုရားနဲ့လက်တိကျကျပေါ်ဆောင်ပေးမှုဆိုတာကိုအဲတော့သူရဲ့ပေါ်မှာသူ့လုပ်ရပေါ်မှာတော့အဖွင့်ချင်ခါမှာတော့ပြည်သူတွေကတော့ပြောကြတာပဲအားမျိုးအားမျှဖြစ်တယ်ဆိုပြောကြတယ်နောက်နောက်မှာလည်းဒီလာမယ့်ချိန်ကာလမှာလည်းသူ့ရဲ့ပြောဆိုမှုနဲ့လုံဆောင်တဲ့ပေါ်မှာပဲမှတ်ကြည့်ပါလေ
ဆရာဒီနေရာမှာတစ်ခုစဉ်းစားနေတာကချို့တိုင်းရင်းသားဒေသတွေမှာလက်နက်ကိုင်အင်အားစုတွေဟာတော်တော်ကိုအားကောင်းနေပါတယ်အဲ့ဒီဒေသတွေမှာပြည်သူကိုယ်စားလှယ်တွေလွှတ်တော်အမတ်တွေဟာစိတ်ပြီးတော့လူတွေရဲ့ယုံကြည်မှုကိုမရကြဘူးဆိုရင်မှားမှန်ဖို့ပါဘူးပြည်နယ်သားတချို့ဟာဆိုရင်လွှတ်တော်လမ်းကြောင်းနဲ့သူတို့ရဲ့အခွင့်အရေးတွေကိုရလာမှာမဟုတ်ဘူး။ဘာမှတူမပေါက်ဘူးဖြစ်နေတယ်။ဒါကြောင့်လက်နက်ကင်လက်စင်သားချင်းပူပြီးတော့အားပေးရမယ်ဆိုတဲ့စိတ်ကူးများပေါက်နေသလားလို့လည်းကျွန်တော်စဉ်းစားမိပါရတယ်။တနည်းပြောရင်ဒီမိုကရေစီကိုအယုံကြည်နေပြီးတော့လက်နက်ကင်လက်စင်ကိုပဲပူပြီးအသံနေရလေသလားလို့လည်းစဉ်းစားစရာဖြစ်မယ်လို့ထင်ပါတယ်။ဆရာပဲလို့သဘောပါလိုက်ကြည့်စမ်း။ဖြေရတူ
တည်းရှိပါတယ်ကျွန်တော်အမြင်ကပြည်သူစီကနိုင်ငံရေးပြဿနာကြောင့်ဖြစ်တာပါ။နိုင်ငံပြည်သားနိုင်ငံနဲ့ဖြည့်ရှိမှပြည်နေနိုင်မယ်ဆိုတော့ဟာအားလုံးတော့ဒါခံယူလာကြပါတယ်ဒါနိုင်ငံနဲ့ဖြည့်ရှိနေဆိုတော့ဒါသစ်ဆုံးစုပြီးပဲပါ dialogue ပါမယ်ဆိုတော့အခုပြည်သူညီလာခံဆိုတော့ရှိတော့ရှိတယ်ဒါကြောင့်ဒီဟာကိုဘလို့ဉာဏ်ဉာဏ်ဆန်းစားပြီးမှမှကကပုံဖော်နိုင်လို့ဆိုတာအဓိကကြပါတယ်အဲ့ဒါကိုဒီပုံဖော်တဲ့နေရာမှာတော့ဒါ Federal Democracy Street ကို PPP ပြင်ဖော်ဆောင်တာနဲ့တဖြစ်တစ်ခုရဖို့ဆိုတာပါအဲ့ဒါဆိုလို့ရှိရင်ဒါလည်းအလုံးပြည်လေတော့နေတယ်။ဒီတဲ့ဒီပြက်တာကိုအဖြစ်ရှာတဲ့နေရာမှာနိုင်ငံရေးဆွေးနွေးပွဲကိုမှန်မှန်ကန်ကန်ယူတာဒါဖြုတ်ပြမှန်မှန်နဲ့ဒီလိုလိုဆိုအဆုံးတကယ်အပန်းတကယ်
ရှိချူတဲ့ချူမီပွဲဖြစ်တဲ့နောက်တစ်ခုသဘောတူကြရရှိတဲ့ချူမီပွဲဖြစ်တဲ့အဲအဲ့လိုရှိတော့အလုပ်ပြေလေတော့မှာကြာဟုတ်ကဲ့အဲ့တော့အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကိုပင်လုံးနေပါတယ်လုပ်နေရနေရာမှာဒီလက်နက်ကင်အင်အားစုကိုကူစားပြုတဲ့လူတွေကပြောရေးဆိုခင်ပိုရှိနေပြီးတော့ပြည်သူကိုယ်စားလှယ်ဆိုပြီးရွေးကောက်တင်မြောက်ထားတဲ့လွတ်တော်ကူစားလှယ်သိရေးပါတာကိုမတွေ့ရဘူးလို့ထင်ဆု
ဒီအာနာတုလေဘယ်သူဖွင့်ကြည့်ထားတာတုံးပွင့်ဆိုင်ဒါပေမဲ့နောက်ပိုင်းမှာတော့ဒါရည်ရုံနဲ့အစိယတမ်းတော်နပွင့်ဆိုင်ပုံစံနည်းနည်းသွားနေတာညာဒါပေမဲ့ဒါနဲ့သူတို့ကအဓိကကြတယ်အပိုင်းကတော့ဒီလက်နက်ကဲစော်လန်ရေးကိုဘယ်လိုရက်ရက်ဆိုင်နယ်ပလေးဆိုတာကိုအဖြစ်ထုတ်ပြန်ခါကြတော့အဲသူတို့ကအဲ့ဒီပုံမှာသူတို့ကအဓိကကြလာတာပေါ့အဲ့ဒါ
အဲ့ဒါကြောင့်မဖြစ်ပါဘူးအဲ့ဒါတော့ကျွန်တော်ကပြောချင်ပါဒါပေမဲ့ဒီပါတီကိုပြစ်ပယ်ထားလို့တော့မရဘူးကျွန်တော်လည်းပြောနေတာပဲတချို့တယ်မှာနည်းနည်းအဲ့လိုချင်းချင်းကြားရရှိပေါင်းရှိနိုင်တယ်ဒါပေမဲ့တကယ်တကယ်ပေါ်လို့ရှိရအရသလို့ရှိတော့ဒါအလုံးသုံးခုဆက်သုံးခုဆက်ပါပဲဒါတွေလည်းအာနာတူလည်းကသူသုံးခုဆက်ပါပဲအဲ့ဒီလည်းနှစ်သွားနေတာဖြစ်တယ်လို့ကျွန်တော်အဲ့လိုခန့်ချင်တယ် တက်မတော်ကောက်ဝေးဥစုံချုပ်နဲ့တွေ့ကြပါတယ်တော်တော်ကကိုကျုံကြီးမြောင်းနိုင်ကမကြခင်မှာအနားယူပြီးတော့နိုင်ငံရေးတွေကိုဝင်လာမယ်လို့လည်းမျှော်မှန်းကြပါတယ်သူနိုင်ငံရေးတွေကိုပါလာရင်သူစီတိုင်းရင်းသားတွေအကျိုးအတွက်ပို့ပြီးတော့ဆောင်ရွက်ပေးနိုင်နိုင်မယ်လူဖြစ်တယ်လို့များတွေ့ကြသလားဆရာ
အဲ့ဒါတော့ကျွန်တော်တော့သိမှခံမှန်းတာဟုတ်ကြ။အဲ့ဒါတော့ဒါဥကြောင့်တော့ပြောလို့အပိုင်းကြတော့ကျွန်တော်သိပြီးတော့ရှင်ရှင်ကျက်အပြစ်ကြတော့သိကြတဲ့ရှင်ရှင်ကျက်တော့မပေးနိုင်ဘူးကြနော်။အဲ့ဒါလည်းဟိုစားပေါ့ဗျာ။ဒါတို့ရဲ့ကာယကံရှင်ရဲ့သိခဲမှာဟိုတချို့ဒီလေဘာတော့ရှိကောင်းရှိနိုင်တာပေါ့။တို့သိဆုံးတာကဒီရုပ်တော့ပွဲနေလဲဆိုင်တယ်။အဲ့တော့ညလာခံလေးဆိုင်တယ်။အညလာခံအချို့မှာပြင်ကြတာဟုတ်။အဲ့သူကသူရှင်နေတာယူကပွင့်ဆိုင်နေအချက်တွေရှင်နေတယ်လို့ကြားရတယ
်။ဟုတ်ကဲ့နောက်တစ်ခုကကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်အထူးသဖြင့်ရခိုင်ပြည်နယ်ကပူဆိုးတာပေါ့။တိုက်ပွဲတွေလည်းဖြစ်နေတဲ့အချိန်မှာရွေးကောက်ပွဲကတရားမျှတပြီးတော့တကယ်လွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ပါမလား။နေမဆန်နာနဲ့အတော်များများမှာရွေးကောက်ပွဲကျင်းပဖြစ်မယ်လို့ထင်ပါလား။ COVID-19 ပြဿနာလည်းရှိနေသေးတယ်
ပါပါတော့အကျေရှိပါတယ်အခုကြားနေရတဲ့အတန်းဆိုလို့ရှိတော့ရုပ်ပပွဲမချင်းပပေးနိုင်တဲ့နေရာညွတ်တဲ့တချို့တော့ရှိပါတယ်အဲဒါကြောင့်မလို့အကျေရှိပါတယ်အဲဒီချင်းပြည်နယ်မှာတော့ပြဿနာမရှိပါဘူးကိုကြည့်ညွတ်နေအားလုံးမှာတည်းမင်းဆန္ဒနဲ့ဖွင့်ပေးထားပါတယ်ကွာ
ဟုတ်ကဲ့ဒါတော့နောက်ဆုံးမေးချင်တာကတကယ်လို့ဆရာတို့မျှော်လင့်သလိုတိုင်းရင်းသားပါတီတွေအင်အားကောင်းမယ်လွတ်တော်နှစ်ရလုံးမှာတိုင်းရင်းသားတွေသိအင်အားကောင်းလာမယ်ဆိုရင်တကယ်လို့အရေးကြီးတဲ့ကိစ္စတွေအပြောင်းလဲလုပ်မယ်ဆိုရအောင်လို့ဖွဲ့စည်းပုံအခြေခံဥပဒေမှာမှာဖြစ်နိုင်တဲ့ပါတီရဲ့အစိုးရဖွဲ့ခွင်တောင်းမဲ့ကိစ္စမျိုးတွေအဲ့လိုမျိုးအထူးသူတို့လိုက်လျှောနိုင်ကြအကြောင်းရှိမယ်ထင်ပါလားနောက်ပြီးသယံဇာတာခွဲဝေတဲ့ကိစ္စကချင်းမှာဆိုရင်ဒီသယံဇာတာပြဿနာသိအရေးကြီးတဲ့ကိစ္စပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပြည်နယ်အစိုးရနဲ့လူလူရဲ့စနတ်သဘောထားအတိုင်းတော်တော်များများဖြစ်လာနိုင်မယ်ထင်ပါလားလိုက်လျှောနိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဆရာဒီအရတော့အရင်ကနေတော့ထူးခြားလာ။ဘာကြောင့်လဲဆိုလို့ရှိရင်အရင်ကတော့ပြည်သူ့လွတ်တော်မြို့သားလွတ်တော်ရောက်သွားတဲ့ဒီတိုင်းသားကိုယ်စားလှယ်တဲ့လွတ်တော်အမတ်တွေကဒီကျဉ်းလုံးညွတ်မှုမရှိဘူးဗျ။အခုကတော့ဒီ2020ရွက်ောက်ပဲပြီးတဲ့နောက်ပိုင်းရွက်ောက်ခံတဲ့တိုင်းသားကိုယ်စားလှယ်တဲ့ပြည်သူ့လွတ်တော်မြို့သားလွတ်တော်ရောက်သွားတဲ့သူတွေကသူတို့ကျဉ်းလုံးလုံးနဲ့ညီညွတ်နဲ့သွားကြမှာပါ။အဲဒါမို့လို့ဒီသူတို့ကအနေနဲ့ကဒီတိုင်းသားအရေးပြည်တော်စုအရေးကိုသတ္တန်တွေထည့်ပြီးတော့ဆွေးနွေးကြမယ်။ဒါကြောင့်မလို့ဒီဟာအင်နာကြီးတစ်ခုတော့ဖြစ်လာတယ်။အဲဒါကြောင့်မလို့ဒီပါတီကြီးဒီနဲ့တရှင်နိုင်တဲ့အင်နာတိုင်းတဲ့အင်နာတက်တက်ပေါ်လာနိုင်တယ်လို့ဖြစ်ပါတယ်ရတော့။ဒါကျွန်တော်ရင်မျောလင့်ချက်ပါ။
တိုင်းသားဒီတိုင်းမှာဖြစ်နေတဲ့ပဋိပက္ခတွေရောပြည်လည်မှုရလာလိမ့်မယ်။ပြည်လည်မှုမရသည့်တောင်အချိန်ရော့လာလိမ့်မယ်လို့ကိုမျောလင့်နိုင်ပါသလားခင်ဗျာ။
ဒါတော့ဒါကျွန်တော်ကဒီတိုင်းသားလေးနဲ့ကြင်အားစုတွေကပြုကျင်တဲ့ဒီနိုင်ငံရေးအမခံတဲ့မရမချင်းတော့ဆက်ပြီးသွားနေကြမှာပဲဒီဘက်မှာနည်းနည်းအားကောင်းလာလို့ဟိုဘက်အားပြော့သွားတယ်ဆိုတာမျိုးတော့ဖြစ်နေမှဖြစ်ပါဘူး။ဒါကြောင့်လဲဆိုဒီဘက်မှာနည်းနည်းအားကောင်းလာတယ်ဆိုတော့ဟိုဒီဖက်ဒရယ်ပြည်ထောင်စုမှာမတည်ဆောက်နိုင်ကြတာဟုတ်ဖက်ဒရယ်ဖက်ကြီးပုံမှာမပေါ်သေးရဘူး။အဲဒါပြည်ထောင်စုသဘောတူညစ်စာချုပ်မှာမဆုံးနိုင်ကြတာ federal the movie bidangsu ti sao ye sue ya bidangsu dwa de ye sa chu union ever ye ye sa ya ma ai de si mya mu chin la do da chano ti ne ti ki a pyo da da pyo piang le da da pyo do chano shi me do mu chi ba ya
မောင်ဝိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာဝိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်လူသမီးတွေမှာရောအမျိုးသားတွေမှာပါအဖြစ်များနေတဲ့ကင်ဆာရောဂါတစ်ခုကတော့အဆုတ်ကင်ဆာရောဂါပဲဖြစ်ပါတယ်အဆုတ်ကင်ဆာရောဂါဟာဆိုးဆိုးသိအောင်စစ်ဆေးဖော်ထုတ်ဖို့ခက်ခဲပြီးကုသတဲ့နေရာမှာလည်းပျောက်ကင်းအောင်ကုသနိုင်မှုခက်ခဲတာကြောင့်ကျိုတင်ကဝဲနီးလန်းတွေကိုလိုက်နာကျင့်သုံးဖို့ကအရေးကြီးတယ်လို့အထွေထွေရောဂါအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်အဆုတ်ကင်ဆာကမြန်မာပြည်မှာဆိုလို့ရှိရင်ဒီ2018ခုနှစ်မှာ WHO ကနေဒီထုတ်ပြန်တဲ့အချက်လက်တွေအရဆိုလို့ရှိရင်အမျိုးသားအမျိုးသမီးနှစ်ဦးပေါင်းမှာဆိုရင်အဖြစ်များဆုံးကင်ဆာဖြစ်ပါတယ်။အမျိုးသမီးတည်းမှာဆိုရင်တော့အဖြစ်များဆုံးဖြစ်သောရင်သားနဲ့ဒိတ်ငေါင်းပြီးရင်တတိယအဖြစ်များဆုံးကင်ဆာဖြစ်ပြီးအမျိုးသားများတည်းမှာတော့အဖြစ်များဆုံးကင်ဆာဖြစ်ပါတယ်။အဲ့တော့ကယ်ရေးမြန်ဆုတ်ကင်ဆာဖြစ်ခဲ့ပြီးဆိုလို့ရှိရင်ကုသမှုလည်းခက်ခဲပြီးတော့အသက်အန္တရာယ်ရှိတဲ့ဒီပြင်းထန်နိုင်တဲ့ကင်ဆာမျိုးစားဖြစ်တဲ့အကြောင်းဒီဆုတ်ကင်ဆာနဲ့ပတ်သက်တဲ့ကာကွယ်ရေးနည်းလမ်းတွေကိုပို့ပြီးတော့သိရှိလိုက်နာဖို့လိုအပ်ပါတယ
်။အဆုတ်ကင်ဆာဖြစ်တဲ့သူတွေရဲ့ရာဂိုင်းနှုန်းတော်တော်များများဟာဆက်လက်သောက်တာနဲ့ဆက်ဆက်မှုရှိနေတယ်လို့သိရပါတယ်။ဉာဏ်နဲ့အခွင့်အရေးတွေကိုလည်းရှောင်ကျဉ်ကြရမှာပါဆလေးတော့တာကိုရှောင်လိုက်မယ်ဆိုရင်အဆုတ်ကင်ဆာရောဂါဖြစ်ဖို့အခွင့်အရေးဟာ90ရာခိုင်နှုန်းအထိရောကျသွားနိုင်တာကြောင့်ဆလေးတော့တာကိုတက်နိုင်သမျှရှုတ်ချတင်တယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်အဲ့တော့အဆုတ်ကင်ဆာကအဆုတ်ကင်ဆာဖြစ်ပွားသူရဲ့90ရာခိုင်နှုန်းကဆလေးတော့သုံးနည်းနဲ့နှီးနွယ်ပြီးတော့ဖြစ်တယ်လို့တွေးရှိထားပါတယ်ဒီဆလေးထဲမှာပါတယ်တားလို့ခေါ်တဲ့ကတ္တရာဇီးနဲ့နီကိုတင်ကနေပြောင်းလဲလာတဲ့ drug bound ပစ္စည်းတွေကအဆုတ်ကင်ဆာကိုအဓိကဖြစ်စေတာကိုတွေ့ရပါတယ်။ကျန်တဲ့ဆေးရခိုင်နှုန်းကတော့တဆင့်ခန့်ဆေးလိငွေရှူရှိုက်ရသူတွေနော်လေဒုညဉ့်ညမ်းလို့နော်လေဒုညဉ့်ညမ်းနေဆိုတာဒီကားအိဆိုရာထရက်တဲ့ဒီမိခိုးငွေတွေရှိမယ်၊ချင်းစည်းခွေငွေတွေရှိမယ်၊ကျန်တဲ့မိခိုးငွေတွေကိုရှူရှိုက်မိလို့ရဲ့နောက်တခါလုပ်ငန်းဝင်ထဲမှာနော်ကိုယ့်ရဲ့လုပ်ငန်းမှာထွက်ပေါ်လာတဲ့အမုံမွားအငွေတွေရှူရှိုက်ရတာကနေဒီဖြစ်ပွားတယ်လို့အကြံဉာဏ်သိရှိထားပါတယ်။ဆိုတော့ဒါကြောင့်မလို့ဒီအဆုတ်ကင်ဆာရဲ့အဓိကကာကွယ်ရေးကတော့ဆေးလိမတောက်ရေးဖြစ်ပါတယ်။အကယ်၍များဆေးလိတောက်ခြင်းကိုရှောင်ရှားမယ်ဆိုရင်အဆုတ်ကင်ဆာဖြစ်ဖို့ကို90ရာခိုင်နှုန်းလောက်အထိကိုရောကျသွားမှာဖြစ်ပါတယ်
။ကင်ဆာရောဂါတချို့ကိုစောစောသိအောင်စစ်ဆေးဖော်ထုတ်ပြီးကုသလို့ရတယ်ဆိုပေမဲ့အဆုတ်ကင်ဆာရောဂါတော့စောစောသိအောင်စစ်ဆေးဖော်ထုတ်ကုသလို့မရတဲ့ကင်ဆာမျိုးစားတွေမှာပါဝင်နေတာပါ။ရောဂါကိုကုသမယ်ဆိုရင်လည်းပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးနေတာကြောင့်ရောဂါမဖြစ်အောင်ကြိုတင်ကာကွယ်ထားခြင်းကသာပိုပြီးတော့အရေးပါတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။အဆုတ်ကင်ဆာကတော့ဆရာတို့ဒီဓာတ်မှန်ရိုက်ပြီးစစ်ဆေးပြီးတော့ကြိုတင်သိရှိအောင်လုပ်မယ်ဆိုရင်လည်းရောဂါဖြစ်တဲ့အချိန်မှာကြိုသိတဲ့ပေမဲ့သူရဲ့ကုသမှုကုထုံးနေအရာဒီအသက်ရှည်အောင်ကုသနိုင်ဖို့ပျောက်ကင်းအောင်ကုသနိုင်ဖို့အခွင့်အလမ်းနေတဲ့အတွက်ကြောင့်မလို့အဆုတ်ယောဂါကိုစောစောစီစီတည်အောင်အဆုတ်ကင်ဆာယောဂါကိုစောစောစီစီတည်အောင်ဒီကြိုတင်စစ်ဆေးတဲ့နည်းစနစ်တွေကိုအသုံးပြုဖို့အတွက်အဆိုပြုထားတာတွေနေပါသေးတယ်။ဒါပေမဲ့တချို့နောက်နိုင်ငံတွေမှာဆိုလို့ရှိရင်တော့ဒီဆေးလိတောက်သက်နှစ်30လောက်ရှိပြီဆိုရင်သူ့မှာအဆုတ်ကင်ဆာဖြစ်ဖို့အခွင့်အလမ်းများတဲ့အတွက်ဓာတ်ရောင်ကြီးတင်းမှုနေအောင် low dose CT ဆိုပြီးတော့နှစ်စဉ်ရိုက်ပြီးတော့စစ်ဆေးတဲ့နည်းတွေတချို့နိုင်ငံတွေမှာအစိုးပြုထားတာရှိတော့လည်းပဲဆရာတို့နိုင်ငံအနေနဲ့တော့အဆုတ်ကင်ဆာကိုစောစီးစွာသိရှိအောင်ကြိုတင်ဓာတ်မှန်ရိုက်စစ်ဆေးပါဆိုတဲ့အကြံပြုချက်မျိုးလည်းမရှိပါဘူးတကယ်တမ်းဆောင်ရွက်နေမှုလည်းမရှိပါဘူးเนาะမရှိရတဲ့အကြောင်းရင်းကတော့အဲ့ဒီအချိန်မှာတွေးရှိလဲသူ့ကိုကုသအောင်ပျောက်ကင်းနိုင်မှုအနေထားနေတဲ့အတွက်ဖြစ်ပါတယ်
ယောက်ကင်းအောင်ကုသဖို့အခွင့်လန်းနေပါတဲ့အဆုတ်ကင်ဆာယောဂဟာဆက်လိုက်နဲ့အမှုံမွားတွေကိုရှောင်ကျဉ်လိုက်ရုံနဲ့တင်ယောဂဖြစ်ပွားမှုကို90ရာခိုင်နှုန်းအထိရောကျစေနိုင်တာကြောင့်ဆက်လိုက်တောက်သုံးမှုကိုရှောင်ကျဉ်ဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ်
။အဆုတ်ကင်ဆာယောဂကသိရှိပြီးဆိုလို့ရှိရင်ယောက်ကင်းအောင်ကုသဖို့အခွင့်အလန်းနည်းတဲ့အတွက်ကြောင့်ကာကွယ်ရေးနည်းလမ်းတွေပို့ပြီးကူးဆက်ရပါမယ်။အဲ့တော့ကာကွယ်ရေးနည်းလမ်းတွေကိုကြည့်မယ်ဆိုလဲဒီဆက်လိုက်မတောက်ရုံနဲ့တင်ဒီအမှုံမွားငွေတွေကိုရှောင်ကျဉ်ရုံနဲ့တင်ဒီအဆုတ်ကင်ဆာယောဂဖြစ်ပွားမှုကို90ရာခိုင်နှုန်းနောက်ထိရှော့ချနိုင်မှာဖြစ်တဲ့အတွက်ကြောင့်ဒီဆေးလိပ်ကိုမတောက်သုံးဖို့အတွက်ကိုပဲဆရာတို့အဓိကအနေနဲ့တိုက်တွန်းချင်ပါတယ်ဆေးလိပ်မတောက်တဲ့သူတွေအနေနဲ့လည်းဆေးလိပ်တောက်တဲ့အချင်းကိုမလုပ်ဖို့ရလက်ရှိဆေးလိပ်တောက်တဲ့လူတွေအနေနဲ့လည်းဒီဆေးလိပ်ကိုဖြတ်ဖို့အတွက်ကိုဆရာအနေနဲ့အကြံပြုချင်ပါတယ်ဒီဆေးလိပ်ငွေကိုရှောင်မယ်ဆိုရင်အဆုတ်ကင်ဆာဖြစ်ပွားမှုတော့မလွဲမသွေရောကျသွားမှာဖြစ်ပါတယ်
အဆုတ်ကင်ဆာယောဂဟာဆော့ဆော့တိအောင်စစ်ဆေးဖို့ထုတ်ဖို့မလွယ်ကူတလို့ပျောက်ကင်းအောင်ကုသဖို့လည်းမလွယ်ကူတာကြောင့်ဆက်လက်တောက်သုံးတာကိုရှောင်ကျဉ်ရင်းအဆုတ်ကင်ဆာယောဂဖြစ်ပွားမှုကိုကြိုတင်ကာဝယ်ထားဖို့အရေးကြီးတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်တော
့ပါအခုခါတော့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ရန်နိုင်ပါဒီတစ်ပတ်မှာတော့ကမ္ဘာကျော်ဘောလုံးသမားလီယိုမက်ဆီကသူဘာစီလိုနာအသင်းကနေထွက်ဖို့လုပ်ခဲ့တာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့ goal.com ကိုပြောကြားခဲ့တဲ့အကြောင်းနဲ့ဘာစီလိုနာကမက်ဆီကိုအသင်းပြောင်းဝင်မပေးတဲ့အပေါ်မှာဘောလုံးဝေဖန်သူတွေရဲ့အမြင်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာကွာတော့ဘောလုံးသမားမက်ဆီကဘာစီလိုနာအသင်းမှာတနစ်ဆက်နေသွားမယ်ဆိုပြီးတော့ပြောလိုက်ပါပြီ။ဒါကြောင့်မက်ဆီဟာဘာစီလိုနာအသင်းမှာရှေ့လာမယ့်ဘောလုံးရာသီကုန်ထိနောက်တနစ်ဆက်ပြီးတော့ရှိသွားမှာပါ။သူတစ်သန်းလုံးကစားလာတဲ့ဘာစီလိုနာအသင်းကိုတရားစွဲတာတရားရုံးမှာရင်ဆိုင်ဖြည့်ရှင်းရတာမျိုးမလုပ်ချင်တာကြောင့်ဘာစီလိုနာမှာဆက်နေပြီးတော့တနစ်ဆက်ကစားသွားဖို့ဆုံးဖြတ်လိုက်တယ်လို့ goal.com နဲ့တောက်ချာနေကအင်တာဗျူးမှာပြောပါတယ်
။ Mi marcha el club y buscar nuevos objetivos, nuevos aires y una experiencia nueva para
tu ni ne atin ga ni thwat pho twat taya yau ma phie shin chin yin phie shin nai bime di kaisa go ba dong ga ma ma sin la ga bu lo messi ga pyo ba de barcelona ga le tu twat a long lou pe ga de lo tu le barcelona twat a long lou pe ga chang da chang tu ni ne taya yau ma ma phie shin bu song phyat lai da phit de lo messi ga pyo ba de ဒါပေမဲ့အသင်းဥက္ကဋ္ဌဂျိုးဆက်ဘာတိုမီယိုဟာဂရိမတီတဲ့သူဖြစ်တယ်ဆိုပြီးတော့မက်ဆီကဝေဖန်လိုက်ပါတယ်
။ El presidente y bueno el presidente siempre dijo que yo a final de temporada podía decidir si me podía ir o me podía quedar y
ဘာတိုမီယိုကကျွန်တော်ကိုအနာဂတ်နဲ့ပတ်သက်ပြီးဘောလုံးရာသီကုန်မှာဆုံးဖြတ်နိုင်ကြောင်းအဲ့ဒီအခါအသင်းကနေထွက်ချင်းလဲထွက်ဆက်နေချင်းလဲနေနိုင်တယ်လို့အမြဲတမ်းပြောပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့အသင်းကထွက်နိုင်မယ်လို့ထင်ခဲ့ကြောင်းအခုကြမှသူတို့ဘက်ကကျွန်တော်ဆယ်ရက်မတိုင်ခင်မပြောလို့ပေးမထွက်ဘူးဆိုပြီးပြောပါတယ်။အဲ့ဒီချိန်ကကျွန်တော်တို့ကဗိုင်းရပ်ကြောင့်ဘောလုံးပွဲတွေကိုရွှေ့ဆိုင်းထားတဲ့အတွက်လာလီဂါဘောလုံးပွဲတွေကလည်းကစားနေတော့တန်းတန်းနဲ့မပြီးသေးဘူးလေ။ဒါကြောင့်ကျွန်တော်ဆက်ကစားနေတာပေါ့။အခုလည်းဥက္ကဋ္ဌကကျွန်တော်အနေနဲ့အသင်းကနေထွက်ချင်တယ်ဆိုရင်စာချုပ်ပါအချက်တိုင်းယူရို800ရမှထွက်လို့ရမယ်ဆိုတော့ဒါကဘလို့မှမဖြစ်နိုင်ပါဘူး။ဒါကြောင့်ကျွန်တော်ဆက်နေတော့မှဖြစ်တယ်ဆိုပြီးတော့မက်ဆီကပြောသွားတာဖြစ်ပါတယ်။အပြင်မက်ဆီကသူ့အနေနဲ့ပြိုင်ပွဲတွေကိုအကောင်းဆုံးအစစ်မြင့်ဆုံးအနေနဲ့ရှင်ပြိုင်ကျင်ပြီးတော့စုတွေလည်းလိုချင်ကြောင်းချန်ပီယံစ်လိဂ်မှာလည်းစုတွေရတဲ့အထိထပ်ပြီးတော့ပြိုင်ကျင်ကြောင်းအနည်းဆုံးတော့တခြားအသင်းတွေနဲ့အခြေအနေကစားပြီးရှင်ကျင်ကြောင်းပြီးခဲ့တဲ့ဘောလုံးရာသီ300သီမှာရောမလီဗာပူးနဲ့လင်းသွန်းမြို့တွေမှာအကြီးအကျယ်ရှုံးရတဲ့လူမျိုးမရှုံးညင်ဘူးဆိုပြီးတော့လည်းပြောပါတယ
်
ဘာစီလိုနာအသင်းဟာအခုနဲ့လာလီဂါအမပေးဖလားကိုရှေ့ကနေဥဆောင်နေပြီးမှလက်လွတ်ခဲ့ရသလိုချန်ပီယံစ်လိဂ်ကွာတာဖိုင်နယ်မှာလည်းဘိုင်မြူနစ်ကိုရှိကုန်းကုန်းနဲ့ရှုံပြီးတော့အချက်တကွဲဖြစ်ခဲ့ပြီးဒီနေ့ဘောလုံးရာသီမှာဖလားတစ်လုံးမှမရဘဲနဲ့အဆုံးသတ်ခဲ့တာဖြစ်ပါတယ်။မက်ဆီယာပြီးခဲ့တဲ့သတင်းဘက်ကဘာစီလိုနာအသင်းကနေထွက်တော့မယ်လို့ပြောလိုက်ပြီးတဲ့နောက်ဘာစီလိုနာနဲ့မက်ဆီကြားမှာနှစ်ဖက်အခြေအနေတွေတင်းမာခဲ့ပြီးတော့ပရီးမီးယားလိဂ်ကသူ့ရဲ့နှီးပြဟောင်းဂေါ်ဒီယိုလာခိုင်နဲ့မက်ဆီတီကိုရောက်ဖို့များတယ်ဆိုပြီးတော့ကြံ့ကျင်သူတွေအတော်များများကခံမှန်းနေကြတာပါ။အဲ့အပြင်မက်ဆီကဒီဘောလုံးရာသီအသစ်အတွက်အသင်းနဲ့ဆေးစစ်မှုတွေကိုမလုပ်ခဲ့ဘူးလို့လေ့ကျင့်ခန်းတွေလည်းမဆင်းဘဲနေခဲ့တာပါ။ ဘာစလိုနာဘက်ကတော့မက်ဆီအနေနဲ့အသင်းပြောင်းခြင်းနဲ့ဆိုရင်စာချုပ်ပါအချက်တိုင်းယူရိုတန်း900နဲ့ဝယ်မှအသင်းပြောင်းနိုင်မယ်ဆိုပြီးတော့ပြောခဲ့ပြီးတော့လာလီဂါကလည်းဘာစလိုနာဘက်ကရည်တည်ခဲ့တာပါဒူယပိုင်းနေတွင်မက်ဆီရဲ့အေဂျင့်လည်းဖြစ်ဖခင်လည်းဖြစ်တဲ့ဟော်ဟေးမက်ဆီနဲ့ဘာဇူနာဥက္ကဋ္ဌကိုဆွေးနွေးခဲ့ကြပြီးတဲ့နောက်အခုနောက်ဆုံးမက်ဆီကအသင်းမှာတနစ်ဆက်ကစားသွားဖို့ဆုံးဖြတ်လိုက်တာပါမက်ဆီကတော့သူတစ်သက်လုံးကစားလာတဲ့အသင်းနဲ့ပဲကစားသမားဘဝကိုအဆုံးသတ်ခြင်းပင်မဲ့လက်ရှိအသင်းမှာဖြစ်နေတဲ့အခြေအနေတွေကိုအတော်လေးကိုသဘောမကျဖြစ်နေတာပါဒါကြောင့်လဲအသင်းနဲ့သူ့ကြားမှာအခုလိုအခြေအနေထိကိုဖြစ်လာခဲ့ကြတာပါမက်ဆီကအသင်းမှာတနစ်ဆက်နေသွားဖို့ဆုံးဖြတ်လိုက်တာကြောင့်ဒီပွဲမှာဘာစလိုနာဘက်ကနိုင်တယ်လို့ယူဆနိုင်ပေမဲ့ဘောလုံးကျွမ်းကျင်သူတွေနဲ့ဝေဖန်သူတို့ကတော့အဲ့လိုမမြင်ကြပါဘူးမက်ဆီဟာ၈နှစ်မှစာချုပ်ကုန်မှာဖြစ်ပြီးအဲ့ဒီခါကျရင်အသင်းကနေပြောင်းရွှေ့ခြင်းမပါပဲပြောင်းမှာဖြစ်တဲ့အတွက်ဘာစလိုနာအနေနဲ့အသင်းပြောင်းရွှေ့ခြင်းကိုတပြားမှရမှာမဟုတ်တဲ့အတွက်အခုချိန်ရောင်းတာကဘာစလိုနာအတွက်ပိုအကျိုးရှိမယ်လို့ဆိုကြပါတယ်စာချုပ်မှာပါတယ်လို့ယူရိုတန်း900ဆိုတဲ့ဈေးကဖြစ်နိုင်ပြီမဲ့စာချုပ်တစ်နှစ်သာကျန်တော့ပြီးတော့လာမယ့်ဘောလုံးရာသီမှာဒေတာပေါက်ပြောင်းရွှေ့ခြင်းမပါဘဲလက်လွတ်လိုက်ရမယ့်အစားအခုချိန်မှာအတိုင်းအတာတစ်ခုထိရှော့ချပြီးတော့ရောင်းချလိုက်ခြင်းအဖြစ်အသင်းပြန်တီစောက်တဲ့နေရာမှာခေါင်းခေါင်းအသုံးပြုနိုင်မယ်လို့သူတို့ကယူဆနေကြတာပါအားလုံးချုပ်ပြီးသုံးသပ်ရရင်တော့ဘာစလိုနာအနေနဲ့မက်ဆီကိုအသင်းမှာတစ်နှစ်ဆက်ထားနိုင်လိုက်ပြီမဲ့မွေကြီးအဖြစ်အများကြီးနဲ့နာမယ့်အခြေအနေဖြစ်နေတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ
ဒီကကတရုပ်ဗီယအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ဒုညအတွက်သတင်းပတ်စင်ကဏ္ဍတွေထုတ်လွှင့်ပြီးမှာတော့သတင်းအချင်းချုပ်ကိုကျွန်တော်ကြော်ကြော်သိဆက်ပြောပြပါမယ်။ဘယ်လာရုစ်အတိုက်ခံခေါင်းဆောင်မာရီယာကူလစ်နီကိုဗာကိုအတင်းကျပ်မောင်းထုတ်ဖို့ဘယ်လာရုစ်အစိုးရကကြိုးစားခဲ့တဲ့ပေါ်အထူးပဲစိုးရိမ်မိတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကအင်္ဂါနေ့မှာပြောပါတယ်။ဘယ်လာရုစ်မှာမကြသေးခင်ကဖြစ်ပျက်ခဲ့တာတွေကိုတုံ့ပြန်တဲ့အနေနဲ့တန်ခတ်အရေးယူမှုချမှတ်ဖို့အမေရိကန်နဲ့တခြားနိုင်ငံတွေစဉ်းစားနေကြတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။တကဘာလုံးမှာကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာ28သန်းကျော်သွားပြီဖြစ်ပြီးသေဆုံးသူ9သိန်းနီးပါးရှိပြီဆိုတာကိုဗစ်ကူးစက်မှုမှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာကူးစက်သူအရေအတွက်ကတော့ 6.32 သန်းကျော်သွားပြီဖြစ်ပြီးသေဆုံးသူ 3,900 နီးပါးရှိနေပြီဖြစ်ပါတယ်။အာရှတစ်လောမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးဖြစ်နေတာမှာကမ္ဘာမှာကူးစက်မှုနှုန်းဒုတိယအများဆုံးနိုင်ငံဖြစ်လာတဲ့အိန္ဒိယနိုင်ငံမှာဒီကနေ့ကူးစက်သူလူနာသေ 8,900 ရှိပါတယ်။ထိတ်ထားတာ9လကျော်ရှိနေပြီဖြစ်တဲ့ចောင်းတွေကိုတော့ဒီလားကုန်မိုင်းလောက်ကစားပြီးအထက်တန်းចောင်းတွေကိုပြန်ဖွင့်သွားမယ်လို့အိန္ဒိယအစိုးရကပြောပါတယ်။ COVID-19 ကာကွယ်ဆေးစံသက်မှုနောက်ဆုံးအဆင့်ပြုလုပ်နေတဲ့ AstraZeneca ဆေးကုမ္ပဏီကဆေးစံသက်ခံသူတို့နေထိုင်မကောင်းဖြစ်နေတာကြောင့်စံသက်မှုတွေကိုရပ်ဆိုင်းထားရတယ်လို့ကုမ္ပဏီရဲ့အင်္ဂါနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ Coronavirus ကာယောဂါကနေနိုင်ငံရေးနဲ့စီးပွားရေးအမျက်ထောက်တာတွေမလုပ်သင့်သလိုကာကွယ်ဆေးထုတ်လုပ်နေသူတွေအနေနဲ့လည်းအမျက်ရဖို့တသက်ကြီးမကြည့်သင့်ဘူးလို့ပိုယန်မင်းကြီး Francis ကဗိုလ်ဓူးနေမှာသတိပေးလိုက်ပါတယ်။ဗိုလ်ဓူးညဘက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ COVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီရပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာမှာညနေ6နာရီခွဲကနေ9နာရီထိအစီအစဉ်ကိုယာယီရဆိုင်ထားပြီးမနေ့6နာရီက9နာရီနဲ့ည9နာရီက10နာရီအစီအစဉ်တွေကိုပုံမှန်တိုင်းဆက်လက်ထုတ်လွှင့်နေပါတယ်။ VOA TV သတင်းလွှာနဲ့ရုပ်သံမဂ္ဂဇင်းအစီအစဉ်တွေကိုလည်းပုံမှန်တိုင်းထုတ်လွှင့်နေပါတယ်။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.